ဖေကဝေစိတ္တယံတို့ယံမိကောအာနာပါနတတိသမာဓိဤအာနာပါနတတိသမာဓိဒီလည်းပဲဘာဝိတောပောမြတ်အတ္တိရှိသောကုလိကတောခြင်းဗံမြတ်စွာအလီလာပြောသည်ရှိသောတန်တော်ဇေဝငြင်းလည်းငြင်းသက်ဤပဏိတော်ဇာမွန်လည်းမွန်မြတ်ဤအလေးစနကောဇနောက်ထတပံထထေဘူယံသွန်လုံးစင်ရာလိမရှိဒုက္ခောဇဝိဟာရောချမ်းသာစွာနေထိုင်ရာကြီးအကြောင်းတရားလေးဖြစ်ပေ၏ဥပ္ပန္နဥပ္ပန္နိသဘာဝကေအကုသလေဓမေဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းကုန်သောယုံမာသောအကုသောတရားတို့ကိုလည်းပဲဌာနသောတခဏချင်းအဖြင့်အန္တရာဒပိတိကွယ်ပြောက်ယုတ်သိမ့်ချုပ်ငင်းစေနိုင်ဤဥပသမေတိနေဤရှင်နိုင်ဤအနာဘာနကမ္မထံကိုဝါများခြင်းလာအောင်ဘုရားရှင်ကအနာဘာနကမ္မထံနဲ့ပတ်သက်တဲ့ရှင်မံကံကိုဖွင့်ထားတယ်စေတယံတို့ဒီအနာဘာနတတိသမာဓိကမ္မထံဟာအနာဘာနတတိသမာဓိဟာဝမ်းမြောက်ခဲ့မယ်ဆိုရင်သင်္ခါမြတ်စွာအလေးလာပြုခဲ့မယ်ဆိုရင်ဒီအာနာပါနတတိသမာဓိဒီနည်းနဲ့သိနေတဲ့ကွယ်မွန်နဲ့သိပြီးတော့မွန်မြတ်တယ်နောက်ကထပ်ပြီးလိုပါသေးတယ်ဆိုပြီးသွန်လုံးစီရလဲဘာမှမရှိဘူးဒါပြောတာလဲဘုန်းကြီးတို့ကတိုင်းတစ်ခုပြောခြင်းလဲဆိုကြပါစို့နော်ပထဝီကတိုင်းတို့ကတိုင်းတခုဘောမယ်ဆိုလို့ရှိရင်ပထမညီကြီးလေးညီကြီးမှာပွားနေတဲ့ပုဂ္ဂိုလ်ကညီကြီးမှာတော့ပြီးညီညာအောင်ရှိရတဲ့မြတ်တွေခဲတွေသိရတဲ့မရှိအောင်တန်းရှင်းအောင်လုပ်ပြီးတော့အဝိုင်းကြီးကြည့်လို့ရတယ်ဒီလိုမှမဟုတ်ဘဲနဲ့မိမိကြောင်းအတွဲမှာပွားခြင်းနဲ့ဆိုလို့ရှိရင်တော့ပိဿာလေးတခုတပေပတ်လည်းဝန်းကျင်လောက်ဖြစ်စေပြီးတဲ့အနည်းငယ်ပေါ်လုံးရဲ့ပဲဖြစ်စေပေါ့ဒီပိဿာလေးတခုမှာမနီလုံးမမဲလုံးနဲ့မြည်ရင်းနဲ့အထက်ထက်လိမ့်ကြပြီးဖြောက်အောင်ဖြောက်ခံရတယ်ကြီးလိုက်တဲ့ဆိုလို့ချင်းရေကြီးအဝိုင်းလေးလို့ထင်ရအောင်ပြုလို့ရတယ်ပြုလို့ပြတဲ့အချိန်ခါကျတော့မှဒီကတိုင်းဝင်နေကြည့်ပြီးတော့ပထဝီကတိုင်းဘာဝနာကမ္မထံကိုစီးပြန်ရပါတယ်နော်ပြီးတော့ပထဝီကတိုင်းဆိုတဲ့ဘာဝနာတခုကိုစီးပြန်ခြင်းနဲ့ဆိုရင်ကတိုင်းဝင်ပြုပြီးရင်အစရှိတဲ့သုံးလုံးစီရထက်ထည့်ကြလုံငန်းရက်တွေမများဘူးလားများကြတယ်လေအကယ်၍32ခုထာသကနေပြီးတော့ကတိုင်းကိုကျင်နေသလိုချင်းလဲရှင်ဥစွာသမာဓိတကုတ်ကိုအောင်မြင်အောင်ထူထောင်ပြီး32ခုထာသမြင်အောင်ကြည့်ရပြန်တယ်32ခုထာသမြင်တဲ့အချိန်ခါကျတော့မှ32ခုထာသတွေကိုဣဇ္ဇတပရိဒ္ဓသရတ္တကြအဝဝစွာပွားများနိုင်တဲ့သူတော်ကောင်းကပရိဒ္ဓမိမိရှိတဲ့နေရာမှာမနှမ်းမကန်းလောက်မှာ4000กว่าလောက်ထိုင်နေတဲ့သရဘောင်းတုံးရဲ့သံမင်းကိုကြည့်ပြီးအညိုရောင်ကတိုင်းပွားရတယ်။အညိုဥခေါင်းကံကတ်တော့အညိုကိုကြည့်ပြီးတော့အဖြူရောင်ကတိုင်းပွားရတယ်။ဒီလိုဆိုလို့ရှိရင်ဒီလိုအဖြူကတိုင်းလေးအညိုကတိုင်းလေးပွားများဖို့ရန်အတွက်လေ32ခုထာတာကိုမြင်အောင်ကြည့်ရခြင်းဆိုတဲ့ပရိက္ခာလေးတွေသုံးလုံးစရာလေးတွေမရှိဘူးလား။ရှိနေတယ်လေ။သို့တော်ရှင်းသားရို့ဒီအာနာပါနကြတော့အဲ့ဒီလိုထပ်ပြီးထည့်နေဖို့အကြောင်းဘာမှမရှိဘူးသွန်လုံးပြန်တစ်ခုမှမရှိဘူးဒီအဘာနာဘာနာကမ္မထာဟာငြိမ်လဲငြိမ်သက်တယ်မွန်လဲမွန်မြတ်တယ်ဘာကြောင့်ငြိမ်သက်ရတယ်လဲဘာကြောင့်မွန်မြတ်ရတယ်လဲလို့မေးတော့အတုဘကမ္မထာနဲ့လို့ကမ္မထာတစ်ခုအထုတ်မယ်ဆိုရင်အတုဘအလောင်းကောင်ဆိုတဲ့အာယုံကယုံရင်ကျန်တဲ့နေတဲ့သဘောမရှိဘူးလားအာယုံကယုံရင်ကျန်တဲ့နေအတွက်အာယုံဟာယုံကြည်စက်စုပ်ပဲသဘောနဲ့ရှိနေပြန်တယ်ယုံကြည်စက်စုပ်ပဲကောင်းနေတဲ့ဒီအာယုံပေါ်မှာဘာဝနာစိတ်ကိုညှောစွာကပ်ပြီးတော့အတုပဘာဝနာကမ္မထံကိုရှင်းခံရတယ်ဒီပြန်လိုက်တဲ့အချိန်ခါမှာဘာဝနာတမာတိရဲ့စွမ်းအားကြောင့်တစ်ပြေးပြေးတော့ငြိမ့်သက်လာဒါပေမဲ့အလောင်းကောင်ဆိုတဲ့အာယုံရဲ့စွမ်းအင်ကြောင့်ငြိမ့်သက်လာတာတော့ဟုတ်လားမဟုတ်ဘူးဘာဝနာတမာတိရဲ့စွန့်အင်ကြောက်တာလည်းမြင်သက်လာရအလောင်းကောင်ဆိုတဲ့အာယုံကိုလှမ်းကြည့်မယ်ဆိုလို့ရှိရင်အာယုံအနည်းနဲ့ပြောမယ်ဆိုရင်မြင်သက်တဲ့အာယုံလည်းမဟုတ်ဘူးမွန်မြတ်တဲ့အာယုံလည်းမဟုတ်ဘူးယုံကျေစက်စုပ်ပဲအာယုံသာဖြစ်တယ် ဒါပေမဲ့ဒီအာနာပါနကမ္မဋ္ဌာန်းကိုလှမ်းပြီးကြည့်လိုက်မယ်ဆိုလို့ရှိရင်အာယုံအနေနဲ့ကလည်းရောကြဆက်ဆုံးပဲကောင်းတဲ့အာယုံမျိုးဟုတ်သလားမဟုတ်ဘူးနော်အကဲကြီးမြတ်ဇံကိုဆိုက်သွားပြီဆိုကြပါစို့ပတိဝေဒခေါ်တဲ့ဇံကိုဆိုက်သွားပြီအာနာပါနကမ္မဋ္ဌာန်းကိုအခြေခံပြီးဇံဆိုက်သွားပြီဆိုလို့ရှိရင်လည်းဇံတမာတိကိုထွင်းဖို့သိနေတဲ့ဉာဏ်ကိုပတိဝေဒလို့ခေါ်ပါတယ်သူဇံတမာတိကိုထွင်းဖို့သိနေတဲ့ပတိဝေဒအခိုက်ဆုံးရောက်သွားပြီဆိုလို့ရှိရင်လည်းမိအာနာပါနကမ္မထာနေငြိမ့်လဲငြိမ့်တဲ့ကမ္မထာမုံလဲမုံမြတ်တဲ့ကမ္မထာမဖြစ်ဘူးလားဖြစ်သွားတယ်အာဓုဘကမ္မထာကြတော့ဇန်တမာတိဆိုင်တဲ့အချိန်ခါကျမှငြိမ့်တဲ့မုံမြတ်တဲ့ကမ္မထာတစ်ခုဖြစ်တယ်အာယုံအနေအဖြစ်ငြိမ့်တဲ့မုံမြတ်တဲ့ကမ္မထာမျိုးဟုတ်သလားမဟုတ်ဘူးအာနာပါနကြတော့အာယုံအနေကလည်းငြိမ့်တဲ့မုံမြတ်တဲ့ပရိဝေဒခေါ်တဲ့ဇန်တမာတိဆက်ပြီးဆိုလို့ရှိရင်ဇိုင်းငါတိရဲ့စွန့်အင်ကြောင့်ငြိမ့်သက်မုံမြတ်တဲ့ကမ္မထန်တစ်ခုလည်းဖြစ်တယ်။တခြားကမ္မထန်တွေတဲ့တူသလားမတူဘူး။ကတိုင်းလိုလိုထပ်ပြီးသုံးလုံးစီရအစ်စ်ထပ်ပြီးထည့်ပေးစီရတော့လိုသေးလားမလိုပြန်ဘူး။ဒါကြောင့်ဘုရားရှင်ကဒီအာနာပါနတ္တိတမာတိကိုပြန်ပြီးတော့ကြီးမားထားနော်အထုတ်ရှင်လာအောင်ဆွတ်ဆောင်ပေးရတယ်ဘိက္ခဝေဖြစ်သယံတော့အယံမိခောအာနာပါနတတိသမာဓိယာနာပါနတတိသမာဓိဒီလည်းပဲဘာဝိတောပောမြအတ္တိရှိသောပုရိကတောကျင်းဖန်းများစွာအလေးလာပြုအပ်သည်ရှိသောတန်တော်စေဝဉ္ဇင်းလည်းဉ္ဇင်းသည်ဤပဏိတော်ဇာမွန်လည်းမွန်မြတ်ဤအတိဇနကောဇနောက်ထသွန်လုံးစရာအတ္တိလိမရှိပေဒုက္ခဇာဝိဟာရောချမ်းသာစွာနေထိုင်ကြခြင်းရဲ့အကြောင်းတရားလေးဖြစ်ပေ၏အနာဘာနာကိုအထုတ်လိုက်လို့စိတ်ကြီးကတော့ငြိမ်သွားပြီစိတ်ကတော့တော်တော်တဏှာကြီးနှစ်နာရီလောက်ငြိမ်လာပြီဆိုရင်ပဲတဏှာကြီးနှစ်နာရီတန်တလို့တော့ချမ်းသာမှုမဖြစ်ဘူးလားဖြစ်တာပြီးတဲ့အစဉ်မြင်လို့မိမိကဇန်တမာရီတို့လာဆိုင်သွားရင်ပို့ပြီးတော့မချမ်းသာဘူးလားချမ်းသာတယ်ဇက်တကြောင့်ဒီအနာဘာနာတော်မတန်းဟာဆန်းဉန်းသာသာနေထိုင်ရဖို့ရန်အတွက်အကြောင်းပြလည်းဖြစ်ပါတယ်ဒါရင်လားဆိုတော့မကလေးဘူးဥပ္ပန္နဥပ္ပနိသဘဂကေအကုသလေဓမေဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းကုန်သောယုတ်မှသောအကုသောတရားတို့ကိုလည်းပဲဌာနသောတခဏချင်းအဖြစ်အန္တရတာပိတိပွဲပြောက်ယုတ်သိမ်းပွဲပြောက်စေနိုင်ဤဥပ္ပသမေတိငြိမ့်ဤစေနိုင်ဤဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းသောအကုသောတရားတို့ကိုလည်းတခဏချင်းအဖြစ်ချုပ်ငင်းစေတယ်ပွဲပြောက်စေတယ်ငြိမ့်ဤစေတယ်ဝိလိထွက်လေအပေါ်မှာသိခိမြင်အောင်ကတ်ထားပါယုံမှတဲ့ရာဂဒေါသမောဟစတဲ့ကိလေသာအငြိအကြေးတွေဝင်ရောက်ပြီးနှောက်ရှင်းနှိုင်းတဲ့စွမ်းအားရှိရောမလားမရှိတော့ဝိလိထွက်လေအပေါ်မှာချက်ချင်းမြင်အောင်ကလေ့ကျင့်ကအောင်မြင်နေတဲ့တော်ကောင်းတွေကြိုးစားလို့မရဘူးလားရတရားမထိုင်ကလေးမှာလောဘတွေအထိုက်တွေဖြစ်ခြင်းနဲ့ဖြစ်မင်းဒေါသတွေအထိုက်တွေဖြစ်ခြင်းနဲ့ဖြစ်မယ်ဣဒံမေသရိယမာမနအစရှိတဲ့အကုသိုလ်တရားစုတွေလည်းအ ਨੇ ချင်းဖြစ်ခြင်းလည်းဖြစ်မယ်ဆိုကြပါစို့ဖြစ်ခြင်းအာနာပါနကိုကောက်ပြီးနှလုံးသွင်းလိုက်တာနဲ့ဖြစ်ခြင်းတမာတိဖြစ်သွားတဲ့တော်ကောင်းရဲ့တန်တန်မှာဒီရုပ်မှာတဲ့အကုသိုလ်တရားတွေဒီတခဏချင်းဖြစ်ခြင်းငြိမ့်အေးမသွားဘူးလားငြိမ့်အေးသွားတယ်ဒါကြောင့်ဤအာနာပါနကမ္မဋ္ဌာန်းဟာသိကောင်းပါတယ်ဖြစ်တာတော့ဆိုပြီးတော့မြတ်စွာဘုရားကပွားများခြင်းလာအောင်နော်ရေးဝဲတဲ့ပုဂ္ဂိုလ်တို့ကိုဈေးရောက်တဲ့ပုဂ္ဂိုလ်တို့ကမိမိရဲ့ကုန်ပစ္စည်းတွေကိုဝယ်ခြင်းလားအောင်ရှိမှန်းတယ်လို့ဘုရားရှင်ကလည်းဘာဝကတွေကိုအာနာပါနကမ္မဋ္ဌာန်းကိုအားထုတ်ခြင်းလားအောင်ရှိမှန်းပေးထားတယ်။ဒါဖြင့်ဒီလိုငြိမ့်တဲ့မွန်မြတ်ပြီးတော့ယုံမှတဲ့အကုသိုလ်တရားတွေကိုတခဏချင်းကြွယ်ပြောင်းယုံသိမ့်ချုပ်ငင်းစေပြီးတော့ချမ်းချမ်းသာသာနေထိုင်ရခြင်းအကြောင်းရင်းဖြစ်နေတဲ့ဒီအာနာပါနတ္တိတမာတိကမ္မဋ္ဌာန်းကိုပဲပုံပဲပန်းပဲနည်းနဲ့အပြည့်ပေါ်များရမလဲ။ပေါ်များဘုံနေကိုမြတ်စွာဘုရားတုတ်တံတတော်ခမများများမှာဟောကြားခဲ့ပါတယ်။ဒါရင်ကိုခြုံငုံပြီးတော့ဘုံကြီးလုပ်ငန်းခွင်လေးကိုအချင်းချုပ်ပြီးနည်းနည်းဟောဖို့ဤရထားပါတယ်။အကြောင်းကတော့ဘယ်တုတ်တံဘယ်တရားကိုပဲဟောဟောလုပ်ငန်းခွင်လေးနည်းနည်းပါမှတရားနာရကြတယ်လေအကွက်ကြီးဘုရားရှင်ရဲ့ဆိုလိုရင်းအနဲ့အတိတ်ပဲသဘောတရားတွေကိုလည်းပုံပေါ်ပြီးတော့နေချင်းစွာနားလည်နိုင်တဲ့သဘောရှိပါတယ်နော်။ဒါကြောင့်ဒီနေ့အာနာပါနသတိတမာတိကိုအခြေခံပြီးတော့သမထဝိပဿနာကျင့်စဉ်လုပ်ငန်းချက်ကလေးတွေကိုနည်းနည်းပြောကြည့်ကြရအောင်နော်။အဲဒါဒီအာနာပါနသတိတမာတိကမ္မထာနဲ့ပတ်သက်ပြီးတော့တရားထိုင်တော့မယ်ဆိုလို့ရှိရင်ထိုထိုင်မဲ့ယောဂီပုဂ္ဂိုလ်ဒီပထမအခြေဥစွာဘာလို့ရတယ်လဲ ရင်းနဲ့တဏှာချင်းကပ်ပို့တော့လိုပါတယ်အရင်းညကတော့ဘာရုက္ခမူလကတော့ဝါဒုညာကာရကတော့ဝါဆိုပြီးဒီလိုဖျားကနေရာလေးညွှန်ကြပေးတာတောဥက္ကလေတခုအတွင်းသို့သွားခြင်းလဲသွားပါဘိမယင်းတပင်အောက်သို့သွားခြင်းလဲသွားပါဖိမယင်းနဲ့တဏှာကိုဖျားခြင်းကညွှန်ကြပေးတယ်ဘာကြောင့်လဲဗဒ္ဒကန္တကတ္တ ဇာနတ္တဆိုပြီးတော့ဒီလိုတချို့နေရာများမှာဘုရားဟောထားတာရှိပါတယ်အတန်ဒီပရမဇန်ရဲ့သူညောခလုံးဖြစ်ပါတယ်အတန်တခုတမာတိလေးအတော်အသိဉာဏ်ကြီးတဲ့သူတော်ကောင်းတို့အဖို့အတန်ဒုက္ခနဲ့ဒုက္ခနဲ့ဆိုတဲ့အတန်လေးတခုပြင်းပြထန်ထန်ကြားလိုက်ရရင်ဒီတမာတိဖြစ်ချင်းညွှန်ကြသွားတယ်ဒါကြောင့်တမာတိကိုထူတော်နေတဲ့သူတော်ကောင်းအဖို့စိတ်ငြိမ့်တဲ့နေရာတခုကိုရွေးချယ်ဖို့ရန်အတွက်ဘုရားရှင်ကညွ နော်အဲ့ဒီနေရာလေးမှာမိမိနေချိုက်တဲ့နေရာမှာတမင်းလင်းခွေပြီးထိုင်ပါအထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုခပ်ဖြောင်မြောင်လေးထားစိတ်ကဘယ်မှာကတ်ထားရမလဲပရိမုခံတတင်ဥပဒပ္ပတဝါဆိုပြီးဒီလိုဘုရားကနေရာကိုညွှန်ပြပေးထားတယ်မိမိခြေဘသုံးသမဲ့အာနာပါနခေါ်တဲ့ဝင်လေထွက်လေကမ္မထအာယုံဘောတို့တတိကိုရှေ့ရှုကတ်ထားပါတဲ့နော်ဘယ်မှာကတ်ထားရမလဲဝင်လေထွက်လေအာယုံအဲ့ဒီဝင်လေထွက်လေအာယုံကဘယ်နေရာမှာလဲလို့မေးရင်တော့ထိတဲ့နေရာနော်နာဒီများမှာထိမှုတင်ရှားရင်နာဒီများအထက်နှုတ်ခမ်းမှာထိမှုတင်ရှားရင်အထက်နှုတ်ခမ်းအဲ့ဒီတနေရာထိမှုတင်ရှားတဲ့တနေရာမှာစိတ်ကလေးညင်အောင်ကတ်ထားပါကပ်ပြီးတော့ဘာကိုရှုအောင်မလဲလို့မိတော့ဝင်တဲ့လေထွက်တဲ့လေကိုရှုအောင်ဘာကိုရှုအောင်မလဲဝင်တဲ့လေထွက်တဲ့လေအဲ့ဒီလေကိုဘယ်နေရာကစောင့်ကြည့်ရမလဲဖြီးတဲ့နေရာကစောင့်ကြည့်ပါနော်ဖြီးတဲ့နေရာဒီဘယ်နေရာလဲနာသီးပြတော့မဟုတ်အထက်နှုတ်ခမ်းဒီနှစ်ခုတစ်ခုကိုရွေးချက်ပါနော်အထက်ဘက်ကိုလိုက်ပြီးရှုလိုက်ရင်တော့ဓကမထက်နဲ့ရောရောသွက်တတ်ပါတယ်နော်မာတဲ့သဘောတွေတုံ့ကန်လှုပ်ရှားနေတဲ့သဘောတွေပူတဲ့သဘောတွေစသည်ဖြင့်တက်တယ်ဝင်လာတက်တယ်နှောက်ချက်တက်တယ်ဒါကြောင့်နာသီးပြားမှာဖြစ်စေအထက်နှုတ်ခမ်းမှာပဲဖြစ်စေနာသီးပြားကလည်းနှစ်ပေါက်ရှိနေတော့ပိုးပြီးထင်ရှားတဲ့ဒီပေါက်အဲ့ဒီဒီပေါက်မှာလဲအလဲပဲနီးကတ်တဲ့နာသီးပြားလေးကပိုကောင်းပါတယ်နော်အဲ့ဒီနာသီးပြားမှာစိတ်ကလေးထိသွားတဲ့နေရာမှာစိတ်ကလေးကပ်ပြီးတော့ရှုအောင်မှာတော့ဘာကိုရှုအောင်မှာလဲထိမှုကိုရှုအမှားလားထိတဲ့လေကိုရှုအမှားလားလို့မေးရင်ဘယ်လိုဖြစ်မလဲထိတဲ့လေကိုရှုအောင်ထိုလေဒီအထက်ဝင်တော့အထက်ကိုလိုက်ကြည့်ရမလားမကြည့်ရဘူးလားမေးရင်ဘယ်လိုဖြစ်မလဲမကြည့်ရဘူးနော်ထိတဲ့နေရာကပဲစောင့်ကြည့်ရမယ်နော်ထိုလေဒီအပြင်ထွက်သွားတဲ့အတွက်အပြင်ကိုကလိုက်ကြည့်ရမလားမေးရင်မကြည့်ရဘူးဘယ်ကစောင့်ကြည့်ရမလဲထိတဲ့နေရာကစောင့်ကြည့်ရမယ်ထိတာနဲ့ထိတဲ့လေနဲ့အဓိပ္ပာယ်ချင်းမတူဘူးနော်ထိမှုကိုတက်တက်ကြည့်နေတာကကမ္မထံတစ်မျိုးသွားလိုက်မယ်ထိတဲ့လေလေးကိုကြည့်နေတာကကမ္မထံတစ်မျိုးဖြစ်ပါတယ်အာနာပါနကမ္မထံဖြစ်ပါတယ်အဲ့ဒီထိတဲ့လေလေးကိုထိတဲ့နေရာကစောင့်ပြီးဘာကြောင့်ကြည့်ရတယ်လဲလို့မေးရင်တော့ဝိသုတိမေအထကတဆရာတော်ကမိမိရဲ့ဝိသုတိမေအထကတမှာရေးသားဖော်ပြထားပါတယ်ဘုဒ္ဓဘုဒ္ဓကတိယေဝတတိံတပိတဝါဘာဝင်တတေဝဘာဝနာတံပိစတိဖြိဖြိသွားတဲ့နေရာလေးမှာတတိလေးကပ်ပြီးတော့ဒီအာနာပါနကမ္မထံကိုပွားများအထုပ်မှအာနာပါနတတိသမာဓိဘာဝနာဒီပြည့်စုံနိုင်တယ်ပြည့်စုံနိုင်တယ်ဒီလိုဖွင့်ထားတယ်ဒါကြောင့်ဒီစည်းကမ်းကသိပြီးအရေးကြီးပါတယ်ဖြိတဲ့နေရာကိုလွတ်ပြီးတော့လိုက်ကြည့်ရမလားမကြည့်ရဘူးလားမေးရင်ဘယ်လိုဖြစ်မလဲမကြည့်ရဘူးထိတဲ့နေရာကနေစောင့်ပြီးတော့ဘောမြတ်အထုံးမှဒီအာနာပါနတတိသမာဓိဘာဝနာကကြီးစီနိုင်တယ်ပြည့်စုံနိုင်တယ်ဒီစည်းကမ်းကိုရိုသေစွာလိုက်နာပါနော်ကဲကောင်းပြီအဲ့ဒီထိတဲ့နေရာကစောင့်ပြီးတော့လေလေးကိုကြည့်တဲ့အချိန်ခါမှာမမဘက်မနေနိုင်တဲ့သူတော်ကောင်းဖြစ်ခဲ့မယ်ဆိုရင်ဘယ်လိုမှမလဲဝင်ရင်ဝင်လေထွက်ရင်ထွက်လေဒီလိုမှတ်နိုင်ပါလားမမဘက်နေနိုင်တဲ့သူတော်ကောင်းဖြစ်ခဲ့မယ်ဆိုရင်တော့မမှတ်ပါနဲ့စိုက်တာကြည့်နေပါရတယ်နော်ဝင်တဲ့လေကိုလည်းထိတဲ့နေရာမှာသိတယ်ထွက်တဲ့လေကိုလည်းထိတဲ့နေရာမှာသိနေရင်လုံလောက်ပါတယ်နော်လုံလောက်တဲ့အချိန်ကကြတော့ ေကလေးကဒကာလေးရှုစားမှာတော့အသင်တည်းငြင်းသလိုထင်ရပြီးမဲ့တကယ်လက်တွေ့ရှုလိုက်တဲ့အချိန်ခါမှာအတွေ့အခေါ်တွေကဆွတ်ဆွတ်ပြီးခေါ်သွားတဲ့အတွက်ဒီစိတ်ကဘာဝနာအာယုံကနေတခြားအာယုံတွေကိုပြန့်လွင်ပြီးထွက်ထွက်ပြီးတွတ်တက်ပါတယ်။အဲဒီလိုစိတ်ပြန့်လွင်မှုတွေကများလာပြီးဆိုလို့ရှိရင်တော့ဘာလုပ်ရမလဲ။အထင်္ဂရာကြီးများကရေတွက်တဲ့နီးလေးကိုအသုံးပြုပါဆိုပြီးညွှန်ကြားထားတယ်နော်။ရည်တွင်းတဲ့အပိုင်းမှာလဲတက်ကနေ၅အထိအနည်းဆုံးတက်ကနေ30အထိအများဆုံးရည်တွက်ပါ၅ထက်လည်းမနည်းပါနဲ့30ထက်လည်းမပိုပါနဲ့ဆိုပြီးဒီလိုသတ်မှတ်ချက်ပေးတယ်အဲဒီသတ်မှတ်ချက်အရများသောအားဖြင့်ယောဂီများကတော့မဂ္ဂင်၈ပါးရှိစဉ်တရားတွေကိုပူဇော်သောအားဖြင့်တက်ကနေ7အထိရည်တွက်ခိုင်းပါတယ်နော်ခုနောကိုယ့်ဘက်ကိုပူဇော်တော့အနည်းနဲ့9အထိရည်တွက်လည်းရတယ်ဘုရားရှင်ရဲ့ကိုရောအားစေဘညာတော်အားစေဘကိုပူဇော်တော့အနည်းနဲ့30အထိရည်တွက်လည်းရပါတယ်ကိုကြိုက်တယ်လို့ရည်တွက်နော်ဒါပြင်နဲ့အဲတက်က7အထိရည်တွက်တယ်ဆိုကြစို့နော်ဝင်လေထွက်လေနှစ်ခုကောင်းကို1ဝင်လေထွက်လေ2ဝင်လေထွက်လေ3ဝင်လေထွက်လေ4ဝင်လေထွက်လေ5ဝင်လေထွက်လေ6ဝင်လေထွက်လေ9ဝင်လေထွက်လေ10တင့်ကနေရှိအထိငါစိတ်ဘယ်မှမထွက်စီရာဒီလစိတ်ခပ်ပြင်းပြင်းလေးထားပြီးတော့ဝင်လေထွက်လေကိုရှုရပါတယ်ထွက်လေကစရှုရမလားဝင်လေကစရှုရမလားမင်းဘယ်လိုဖြေကြမလားဟမ်ဝင်လေကစရှုနော်နနီးဖွင့်ထားတာတော့ရှိပါရဲ့ဘုရားများမိခင်ဝန်းနဲ့ကစပြီးမွေးလာတဲ့အခါမှာထွက်လေကအရင်စဖြစ်တယ်ဆိုပြီးတော့ဝိနည်းတက္ကရာများမှာဖွင့်ထားတဲ့အတွက်ထွက်လေဝင်လေလို့ရှုတဲ့နည်းလည်းရှိတယ်။သုတ္တန်တက္ကရာများကတော့လုံငန်းခွင်ကိုပေါ်ပြတဲ့အတွက်ဝင်လေကနေစရှုဖို့ရန်ညွှန်ကြားထားတယ်။အဲဒါဝင်လေထွက်လေဒီလိုရှုတယ်။ရှုလိုက်တဲ့အပိုင်းမှာရေတွေ့ခြင်းကဏ္ဍနည်းရဲ့သွန်းအင်ကြောင့်စိတ်တည်ဖြစ်ဖြစ်ညီဝလက်တက်ပါတယ်လို့ဒီလိုအထက်ကရာကရှင်းထားပါတယ်။သို့တော့ဒီနေရာမှာအလွန်အကောင်းနေတဲ့တရားဝရိယတတိသမารိပညာတို့လိုအပ်ပါတယ်တတ္တာဆိုတာကဘာလဲယုံကြည်ချက်စွန့်အင်ပဲဒီဝင်လေတွက်လေလေးကိုရှုနေရင်ငါဟာဇံကိုရနိုင်နေဆိုတဲ့ယုံကြည်တဲ့စွန့်အင်အပြည့်အဝရှိဖို့လိုတယ်ဝရိယဝင်လေတွက်လေအာယုံပေါ်မှာမိမိရဲ့စိတ်ကလေးကိုညီဝတ်စွာကပ်ပြီးဒီနေအောင်ကြိုးစားအထုတ်နေတဲ့ဇွဲလုံးကဝရိယရှိဖို့လိုတယ်ပြောညာပြောညာလုံနေလို့တော့ရပါမလားမရဘူးအယိုးကျွင်းစေအရေးကျွင်းစေအကြောကျွင်းစေအသားအသွေးတွေခန့်ချောက်ခြင်းခန့်ချောက်တော့ပါစေယောက်ျားတို့ရဲ့ဇွဲလုံးလဝရိယအမျိုးသမီးတို့ရဲ့ဇွဲလုံးလဝရိယနဲ့ရနိုင်တဲ့အရာမှန်ခဲ့ရင်ဝရိယရဲ့နောက်ဆုံးပြီးရတန်နေခြင်းမြည်သည်ဘယ်တော့မှမဖြစ်เสียဘူးခိုင်မြဲတဲ့ဆုံးဖြတ်ချက်ခိုင်မြဲတဲ့ကြိုးစားအထုတ်မှုအင်္ဂါ၄ဌာန်နဲ့ပြည့်စုံတဲ့ဝရိယချမ်းမြမ်းပြီးတော့ကျူးစားရပါတယ်နော်နောက်တစ်ခုကတော့တတ္တဝရိယနောက်တစ်ခုကဘာလဲတတိဝင်လေထွက်လေကိုအမှတ်ရနေတဲ့တတိခင်ရှားစေတဲ့တတိကပ်ပြီးဒီနေတဲ့တတိအကောင်းရမှာဥပဌာဏဝင်လေထွက်လေအပေါ်မှာအမှတ်ရနေတဲ့တတိအကောင်းလာရင်ဒီဝင်လေထွက်လေဒီတစတစခင်ရှားနေပါတယ်သင်ရနေတဲ့ဒီဝင်လေတွေ့လေအာယုံမှာဒီတတိယစွန့်အင်ကြောင့်ဘာဖြစ်လာလဲစိတ်ပြီးစိတ်ပြီးတဖြည်းဖြည်းငြိမ်ဝတ်စွာကပ်ပြီးတော့တည်လာတယ်ပမာတိဆိုတဲ့စွန့်အားဝင်လာတယ်အဲ့ဒီပမာတိဆိုတဲ့စွန့်အင်ဝင်လာပြီဆိုလို့ရှိရင်နောက်တစ်ခုဘာဝင်လာသလဲဒီဝင်လေတွေ့လေဆိုတဲ့သဘောတရားလေးကိုထင်ထင်ရှားရှားသိနေတဲ့ပညာဝင်လာတယ်ပေါင်းလိုက်တော့အင်းဒီဘယ်နှပါလဲ၅ပါးတန်တာဝရိယသတိသမာဓိပညာဘာဖြစ်လို့ဒီတရား၅ခုကိုအင်းဒီတွေခေါ်လဲလို့မေးတော့ဝင်လေတွေ့လေအာနန္ဒပါဏကမ္မဋ္ဌာန်းကိုရှုပွားနေတဲ့ဘာဝနာစိတ်အစဉ်ကိုဘေးအာယုန်တွေတို့ရောက်မသွားအောင်ထိချုပ်ထားနိုင်တဲ့သွမ်းအင်ရှိလို့သူတို့ကိုအင်းဒီတွေလို့ခေါ်တယ်နော်သွမ်းထိချုပ်ထားနိုင်တဲ့သွမ်းအားရှိဟို၅ပါးလို့လည်းခေါ်တယ်သွမ်းအားကြီး၅ရပ်ပဲအလုံးအကောင်းနဲ့စွန့်အားပါစိတ်ရဲ့စွန့်အင်ကြီး၅ရပ်ပဲတဏှာဝရိယတတိသမာဓိပညာဘု၅ပါးပဲအဲ့ဒီဘု၅ပါးခြံရံပြီးတော့ဒီဝင်လေထွက်လေကိုစနစ်တကျချွတ်တတ်ဖို့လိုပါတယ် စဉ်းစားကံလေးတွေခက်အေးခက်ပြီးပြီးစဉ်းစားလိုက်။ဒီလိုတော့ဖြစ်တန်ကောင်းရင်ထင်တယ်။နှစ်ဖန်အိမ်ပြန်လိုက်ရင်တော့ကောင်းမလားမသိဘူး။ဟိုကလည်းမှားနေတယ်၊ဒီကလည်းမှားနေတယ်။ဟိုသွားရင်ကောင်းနုံနုံဒီသွားကကောင်းနုံနုံစက်နေပြီ။အဲ့ဒါလေးတွေထိုင်ပြီးပြုံးပြုံးပြုံးပြုံးနဲ့တရားထိုင်ရင်ထိုင်တာကတော့တရားပဲ။စိတ်ကပါဇက်ယောဂီတွေမျက်နှာကြည့်လိုက်တော့ပြုံးပြုံးပြုံးပြုံးဖြစ်နေ။ဟုတ်ပလား။ဘာတွေလုပ်နေတာလဲ။စိတ်ကူးနေစိတ်ကူးနေအဲ့ဒီကြံစည်စိတ်ကူးမှုတွေအားများနေမယ်ဆိုလို့ရှိရင်ငြိမ့်သက်မှုစွန့်ရင်ညော့မသွားဘူးလားညော့သွားပြီဒီတော့လုပ်ငန်းခွင်တစ်ခုလုပ်တဲ့အချိန်ကမှဒီသရဝရိယတတိသမားတွေပညာခေါ်တဲ့ဒီစွန့်ရင်ကြီး9ရက်ကတနည်းတစ်ချက်ဝင်လာဖို့လိုအပ်နေပါတယ်နော်လိုအပ်တဲ့အတွက်ကြောင့်ခုနကအထက်ကရာဆရာတော်ကြီးများကခုနကစိတ်ကလေးကအကံ၍မငြိမ့်မသက်ဖြစ်နေခဲ့မယ်ဆိုရင်တော့ရေတွက်တဲ့ကဏ္ဍနီးလေးကိုအသုံးပြုဖို့ညွှန်ကြားအဲ့ဒီလိုရည်တက်တဲ့အပိုင်းမှာလည်းတချို့ယောဂီများကစိတ်ကမငြိမ်ဘူးဖျားဆိုပြီးလာလျှောက်ပြန်တယ်။ကဲဘယ်နဲ့လုပ်လဲ။အဲ့ဒီမှာသိမ့်ပြီးစိတ်ကမငြိမ်ရင်တော့အထက်ကရာဆရာတော်များကရည်တက်တဲ့ဤတွေကိုအမျိုးမျိုးဖော်ပြထားပါတယ်။အဲ့ဒီအမျိုးမျိုးတဲ့ကနောက်တနည်းကတော့ဒိညမမကလား။သဘာချင်းသမားရဲ့ရည်တက်တဲ့ဤဆိုပြီးဖော်ပြထားတယ်။စဘာကျင်နေတဲ့ပုဂ္ဂိုလ်များကစဘာကိုကျင်ပြီဆိုရင်တောင်းတဲ့ကိုစဘာကြီးထဲ့ထဲ့တဲ့အချိန်ကကစပ်ပြီးတက်လို့ရည်တွေ့တယ်မပြင်းမချင်းတက်ပဲရည်တွေ့နေတယ်ပြည့်သွားပြီးနောက်ထပ်လောင်းလိုက်ပြီးလောင်းလေတက်ပဲရည်တွေ့နေတယ်လောင်းလို့ပြီးလို့စဘာကုံသွားပြီးတင်းတောင်းတဲ့စဘာမရှိတော့ဘူးဆိုမှတက်ရက်လိုက်တယ်နောက်ထပ်တကထပ်ပြီးဒုတိယအချိန်နှစ်တင်းမြောက်ထပ်ချင်ရင်လည်းရှင်နဲ့စဘာထပ်စပြီးထည့်တဲ့အချိန်ကစပြီးနှိမ့်နှိမ့်နှိမ့်လိုပဲရည်တွေ့နေတယ်။ပြည့်သွားလို့နောက်ထပ်မလောင်းမချင်းနှိမ့်ချင်းရည်တွေ့နေတယ်။လောင်းပြီးတဲ့အခါကျတော့မှနှိမ့်ကိုရက်လိုက်တယ်။အဲ့ဒီပုံစံအတိုင်းပဲဝင်လေတွက်လေလေးကိုခက်အေးအေးခက်မှန်မှန်စိတ်ကလေးထားပြီးတော့အသက်ရှူရတယ်။အရင်ကအသက်ရှူလိုက်တဲ့အချိန်ကမှဝင်လေတွက်လေကခက်အေးအေးခက်မှန်မှန်ခက်ကြကြလေးအချိန်ကြကြလေးဖြစ်နေတယ်ဆိုတဲ့အချိန်ကမှစဝေနာကနေပြီးတော့ဆုံးတဲ့အထိစထွက်တာကနေဆုံးတဲ့အထိအလုံးတော့ချောင်းလုံးမှာတိမပြီးမချင်းပေါ့နော်ဝင်လေထွက်လေနှစ်ခုပေါင်းမပြီးမချင်းအဲ့ဒီလိုတက်ကြီးပဲရေတွက်လေခမ်းများလေးရေတွက်ပြီးရပြီးသွားပြီဆိုတက်ကိုရက်လိုက်နောက်တစ်ချိန်ဒုတိယအချိန်စပြီဆိုနှင်းနှင်းနှင်းနှင်းမပြီးမချင်းရေတွက်လေအဲ့ဒီစနစ်အပြင်ရှေ့ထိရေတွက်ကြည့်ပါအဲ့ဒီလိုဆိုရင်တော့ရေတွက်ချင်းကဏ္ဍနီးရဲ့စွန့်ရင်ရောက်သိပြီးငြိဝလက်တက်ပါတယ်နိုင်ဝဲလောက်ဖြစ်စေတနင်္ဂနွေလောက်ဖြစ်စေညီဝလာပြီ3နှစ်လောက်လက်တက်ညင်းပြီဆိုလို့ရှိရင်တော့ရေတက်တက်နေလွတ်နိုင်ပါတယ်နော်လွတ်ပြီတဲ့အချိန်ကကြတော့မှရေတက်ချင်းကဏ္ဍနီးကိုလွတ်ပြီတော့ဘာကိုရှုရမလဲလုပ်ငန်းခွင်နဲ့ပတ်သက်ပြီတော့ဘုရားရှင်ကဟောပြီအဲ့ဒီခါကြတော့မှသောတ္တဝါအတ္တတိသတ္တဝါဘဒ္ဒတတိသောထုယောဂဝစရယံတော်တိသတ္တဝါတတိရှိသည်ဖြစ်၍သာလျှင်အတ္တတတိဝင်တဲ့လေးကိုဖြစ်စေ၏သတ္တဝါတတိရှိသည်ဖြစ်ပေသောလျင်ပတ္တတိထွက်တဲ့လေကိုဖြစ်စေ၏တတိလေးရှိလျက်နဲ့ဝင်တဲ့လေကိုဖြစ်အောင်ကျင့်ပါတတိလေးရှိလျက်ထွက်တဲ့လေကိုဖြစ်အောင်ကျင့်ပါတတိရှိလျက်အသက်ရှူနေပါဘုရားရှင်နှိမ့်ခိုက်တဲ့အသက်ရှူနေဖြစ်ပါလေဒီနေ့ယောဂီတွေတရားနာရတဲ့ပုဂ္ဂိုလ်အလုံးအသက်မရှူကြဘူးလားရှူကြပါဘုရားရှင်နှိမ့်ချတော်မူတဲ့ဘုရားရှင်ရဲ့အလိုတော်ကြအတိုင်းအသက်ရှူရရင်အရတ္တဘုအတိရနိုင်ပါတယ်။ဘုရားရှင်ရဲ့အလိုတော်အတိုင်းအသက်ရှူရပလားလို့မေးရင်ဘယ်လိုပြင်မလဲ။ဟမ်မရှူတတ်သေးဘူးလို့လည်းဖြေရရှိတယ်နော်။ရှူတတ်တယ်လို့ဖြေတဲ့ပုဂ္ဂိုလ်လည်းရှိပါတယ်။ဘုန်းကြီးဘက်ကတော့နှမျိုးလုံးလက်ခံပါတယ်နော်။ဘာဖြစ်လို့လဲ။ရှူတတ်တဲ့ပုဂ္ဂိုလ်လည်းရှိတဲ့တလို့ရှိလို့ပါ။မရှူတတ်သေးတဲ့ပုဂ္ဂိုလ်တွေလည်းရှိတဲ့တလို့တော့ရှိနေပါသေးတယ်ဘုရားရှင်ရဲ့အလိုတော်ကြအတဲ့အသက်ရှူလိုက်တဲ့အခါဘယ်အထိဆိုင်နိုင်သလဲအရဟတဖို့အထိဆိုင်နိုင်ပါတယ်ဒါကြောင့်အသက်ရှူနေတာနေ့စဉ်ဖြစ်တယ်နေ့တိုင်းအသက်ရှူတယ်အချိန်တိုင်းလို့လို့အသက်ရှူနေတယ်အသက်ရှူတတ်လို့ရှိရင်အရဟတဖို့ရနိုင်တယ်ဆိုရင်ဒီလိုနေ့စဉ်မျိုးတွေသိထားဖို့မကောင်းဘူးလားသိကောင်းတယ်နော်လက်ကျင်ဖို့လည်းမကောင်းဘူးလားကောင်းပါတယ်ဘာမှရှင်မတော်မျိုးမတော်တဲ့ငမှုတကောင်ကတော့သွားပြီးကျွန်းခိုင်နိုင်သေးတယ်ဆိုရင်တသလုံးအရိုက်ခံပြီးတော့ကျွန်းခိုင်နိုင်သေးတယ်ဆိုရင်ပတ်စံတပြားမှမကုန်တဲ့ဒီအသက်ရှူနည်းလေးတွေကိုပို့ပြီးတော့နေကျင်ဖို့မကောင်းဘူးလားဟမ်အတန်ကခက်တူတူပဲနော်ကောင်းတယ်
အဲဟုတ်ပြီဟုတ်ပြီ
ကဲအဲ့ဒီလိုတတိမြင်ရမယ်ဆိုတာကဘယ်လောက်မြင်ရမလဲလို့မေးတော့ဝင်သက်၄မှာ၁၆မျိုးသောအချင်းရာထွက်သက်၄မှာ၁၆မျိုးသောအချင်းရာအဖြစ်တတိမြင်ပါသည်လို့ဒီလိုဘုရားရှင်ကဟောထားတယ်။အဲ့ဒီ၁၆မျိုးမှာနံပါတ်၁၄မျိုးစတုကလို့ခေါ်ပါတယ်။နံပါတ်၄မျိုးကိုဘုရားရှင်ဘယ်လိုစဟောတယ်လဲ။ဒီကံဝါအတ္တတန္တောဒီကံအတ္တတာမိတိပါဇာနာတိဒီကံဝါပတ္တတန္တောဒီကံပတ္တတာမိတိပါဇာနာတိဟောအသက်ရှူတဲ့အချိန်ကမှဝင်သက်လေးကရှင်းရင်ရှင်းတယ်လို့သိပါတို့ရင်တို့တယ်လို့သိပါရှင်းတယ်ဆိုတာကဘာပြောတာလဲအသက်ရှူနှီးတာကိုပြောတယ်တို့တယ်ဆိုတာကဘာပြောတာလဲအသက်ရှူမြန်တာကိုပြောတယ်နှီးအောင်လဲမကြိုးစားပါနဲ့မြန်အောင်လဲမကြိုးစားပါနဲ့ဥမှန်သာရှူမြင်းအသက်ရှူပါအဲ့ဒီလိုပုံမှန်အသက်ရှူပေမဲ့လို့တခါအသက်ရှူတာနဲ့တခါအသက်ရှူတာညီလူညာလူတို့ဘယ်လိုမှမဖြစ်နိုင်ဘူးတခါတလေအသက်ရှူတာကစိတ်ငြိမ်းလာရင်နှိမ့်ကျင်နှိမ့်သွားတတ်တယ်တခါတလေအသက်ရှူတာကစိတ်ငြိမ်းလာပြီဆိုရင်ညင်ညင်လဲညံနေတတ်တယ်စိတ်တော်လေးငြိမ်းတဲ့အချိန်ခါကျမှဒီအဆင့်ကိုကူးပါအဲ့ဒီတော့အဲ့ဒီလိုရှင်းရင်ရှင်းတယ်လို့သိမယ်နောက်တစ်ခုဗာသိရမလဲအတ္တဝအတ္တတံတောရတ္တအတ္တတမိတိပဇာနာတိရတ္တဝပတ္တတံတောရတ္တပတ္တတမိတိပဇာနာတိအသက်ရှူတိုးရင်တိုးတယ်လို့သိပါတိုးတယ်ဆိုတော့ကဘာပြောတာလဲအသက်ရှူနှေးတာနံပါတ်၁ကအရှိနံပါတ်၂ကအတိုးဒီတိုင်းမှာတော့ငါအရှိကိုရှူမယ်ဆိုပြီးတက်တက်ရှင်အောင်လုပ်မရှူနဲ့တမာရီမဖြစ်ဘူးဒီတိုင်းမှာငါအတိုးကိုရှူမယ်ဆိုပြီးတိုးအောင်တက်တက်လုပ်ပြီးတော့မရှူနဲ့တမာရီမဖြစ်ဘူးနော်ပုံမှန်သာရှူပါပုံမှန်ရှူတဲ့အချိန်ကမှတခါတည်းရန်အသက်ရှူကနှေးရင်နှေးမယ်နှေးရင်လည်းနှေးတဲ့အတိုင်းသိနေပါအရှိလိုလည်းမမှတ်နဲ့မမှတ်ဘဲမနေနိုင်လို့မှတ်ခြင်းနဲ့ဆိုရင်ဘာလုပ်ရမလဲဝင်လေထွက်လေဒီလိုပဲမှတ်ပါတခါတည်းရန်အသက်ရှူကတိုးခြင်းလည်းတိုးမယ်နှေးခြင်းလည်းနှေးသွားမယ်နှေးလည်းနှေးတဲ့အတိုင်းပဲသိနေပါဒီလောက်ပါနော်သိနေရင်ပြီးပါတယ်ဒီတော့အဲ့ဒီမှာဝင်သက်လေထွက်သက်လေကိုရှုတဲ့အပိုင်းလေးမှာရှည်လဲရှည်တဲ့အတိုင်းတောလျှောက်သည့်တိုးလဲတိုးတဲ့အတိုင်းတောလျှောက်သည့်တောလျှောက်ဆိုတာကအထည်လိုက်ရမလားအပြင်လိုက်ရမလားဆိုတော့မလိုက်ပါနဲ့ထိတဲ့နေရာကိုလှုပ်ရမလားမလှုပ်ရဘူးလားမလှုပ်နဲ့ထိတဲ့နေရာမှာတောလျှောက်သည့်နေဖို့လိုအပ်တယ်နော်ဝင်သည်ဖြစ်စေထွက်သည်ဖြစ်စေထိထိနေတဲ့နေရာကနေပြီးတော့တောလျှောက်သိရမယ်ဘာကိုသိရမလဲလေကိုသိရမယ်ဘာလေလဲဝင်လေထွက်လေအဲ့ဒီဝင်သက်လေထွက်သက်လေပဲအရှိအတူကိုစနစ်တကျသိအောင်စိတ်ခတ်အေးအေးလေးထားပြီးရှိလိုက်တော့ဒီရှင်နေတိုးနေတဲ့လေအာယုံမှာဘာဝနာစိတ်ဒီတဏှာကြီးနှစ်နာရီလောက်ညီမဆော်ကပ်ပြီးတည်သွားတတ်ပါတယ်ဒီဘိတ်မှာပါရမီအတော်အသည့်ရင်ကြောင်းနေတဲ့တော်ကောင်းဖြစ်ခဲ့မယ်ဆိုရင်တော့နမိတ်စပေါ်တတ်ပါတယ်နော်တချို့ယောဂီတွေကတုံးနေတူတော့မတူဘူးတချို့ယောဂီကအလင်းစပြီးတော့ပေါ်တတ်တယ်နမိတ်အရင်စပြီးပေါ်တတ်ပါတယ်အတိတ်ကသိမှုထတဲ့ပါရမီအခြင်းအဝါတွေပေါ်မှာမူတည်တယ်လို့ယူဆရပါတယ်နော်ဒီတော့အဲ့ဒီမှာအရှိတကိုရှုနေတဲ့အပိုင်းလေးမှာနမိတ်ကပေါ်လို့ရှိရင်လည်းနောက်တတိယအဆင့်ကူရတယ်မပေါ်ဘူးဆိုရင်လည်းဒီအရှိတမှာ၃ရက်လောက်အထိတော့အနည်းဆုံးကြိုးစားကြည့်ပါထိုင်နေတဲ့တဏှာကြီးတဏှာကြီးကြောကြောတဏှာကြီးခွဲလောက်အထိစိတ်ကညင်ဝတ်စွာကပ်ပြီးတည်နေပြီနမိတ်ကတော့မပေါ်ဘူးဆိုလည်းကိစ္စမရှိဘူးနောက်တတိယညွန်ကြက်မြတ်စွာဘုရားရဲ့ညွန်ကြက်ကိုကူးရမယ်ဘုရားရှင်ရဲ့တတိယညွန်ကြက်ကတော့ဗာလဲသဗ္ဗကာယပတိတံဝေတိအတ္တသိတ္တမိတိသိခတိသဗ္ဗကာယပတိတံဝေတိပတ္တသိတ္တမိတိသိခတိဝင်လေထွက်လေရဲ့အစအလဲအဆုံးအကုန်လုံးကိုထင်းထင်းရှားရှားသိအောင်အသက်ရှူပါအသက်ရှူနည်းတစ်မျိုးတို့မလားဘုလားတို့လားရှည်ခြင်းလဲရှည်ပါစေတို့ခြင်းလဲတို့ပါစေတနည်းပြောရင်အသက်ရှူတာနှေးခြင်းလဲနှေးပါစေညံခြင်းလဲညံပါစေဖြီးတဲ့နေရာလေးကနေစပြီးတော့စဝေနာကနေဆုံးတဲ့အထိတောက်လျှောက်အကုန်လုံးသိပါစေစထွက်တာကနေဆုံးတဲ့အထိအကုန်လုံးတောက်လျှောက်သိနေပါစေသိအောင်ကျင့်ပါဒီလိုညွှန်ကြားထားတယ်ဒီနေရာမှာစိတ်ကိုအလွန်ထိမ့်သိမ့်တောက်လျှောက်ဖို့လိုအပ်နေတယ် ကိလေသာတွေမှာမဝင်အောင်မိမိရဲ့စိတ်ကလေးကိုထင်းထင်းစောင့်ရှောက်ခြင်းကသီလဝင်လေထွက်လေအာယုံပေါ်မှာစိတ်ကလေးကိုညီဝစွာကပ်ပြီးတင်းတင်းအောင်ကြိုးစားခြင်းကသမာဓိဝင်လေထွက်လေကိုအစအစအကုန်လုံးထင်းထင်းရှားရှားသိနေခြင်းကပညာဒီသီလသမာဓိပညာသိခါသုံးရအကျင့်မြတ်တွေကိုဒီညာလေးမှာစုံအောင်ကျင့်စမ်းပါလို့ဘုရားရှင်ကသိစေလို့တဲ့အတွက် သဗ္ဗကာယပရိသံဝေတိအတ္တသိတ္တမိတိသိခေတိသဗ္ဗကာယပရိသံဝေတိပတ္တသိတ္တမိတိသိခေတိသဗ္ဗကာယပရိသံဝေတိဝင်သက်လေဤအစအလယ်အဆုံးအကုန်လုံးကိုထင်းထင်းရှားရှားသိရှိသည်ဖြစ်၍အတ္တသိတ္တမိဝင်သက်လေကိုဖြစ်စေရဤတိဤသို့သိခေတိခြင်းဤဆိုပြီးသိခေတိသရာလေးနဲ့ထည့်ဟောတာသိခံ၃ရစုံအောင်ကျင့်ပါလို့ဒီလိုညွှန်ကြားထားတယ်ဗန္တိခါလေးလေ သီလသိက္ခာသမာဓိသိက္ခာပညာသိက္ခာသီလကပါလေညီဝင်သက်လေးလေးကျွတ်နေတဲ့အချိန်ခါထွက်သက်လေးလေးကျွတ်နေတဲ့အချိန်ခါမှာရာဂဒေါသမောဟစတဲ့ကိရိတာအငြင်းအကြီးတွေဝင်ရောက်မလအောင်မိမိရဲ့စိတ်ကိုထိန်းကွက်နှိမ်တဲ့စွန့်အင်လေးပဲနော် ဝင်သက်လေးထွက်သက်လေးအာယုံမှာစိတ်ကလေးညီဝတ်စွာကပ်ပြီးတည်သောအောင်တတိလေးကထင်းထင်းစောင့်ရှောက်ပေးပါတတိတံဝရနော်လိုရတယ်ဒီလိုထင်းထင်းစောင့်ရှောက်တာကမိမိတဏ္ဍာမှာရံကတောသောမောဟစတဲ့ကိရိတာအညီကြီးတွေဝင်မလာအောင်စောင့်ရှောက်ခြင်းပဲနော်သီလကိုဖြူသီလသိက္ခာလို့ခေါ်ပါတယ်အကဲဝင်သက်လေးထွက်သက်လေးအာယုံမှာဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတည်သောပြီးဆိုရင်တော့သမာဓိသိက္ခာဝင်လာပြီ ဝင်သက်လေထွက်သက်လေကိုအစအလယ်အဆုံးအကုန်လုံးတင်ကြကြသိပြီဆိုရင်တော့သမာဓိသိက္ခာဝင်လာပြီဝင်သက်လေထွက်သက်လေကိုအစအလယ်အဆုံးအကုန်လုံးတင်ကြကြသိပြီဆိုရင်တော့သမာဓိသိက္ခာဝင်လာပြီသီလသမာဓိပညာဒီသိက္ခာသုံးရစုံအောင်ကျင့်ပါလို့သိစေလို့တဲ့အဲ့အတွက်ဒီကုဋ္ဌန္တကြတော့ဒီအပိုင်းကြတော့မှမြတ်စွာဘုရားကသဗ္ဗကာယပရိသံဝေတိအတ္တသိတ္တမိတိသိက္ခေတိသဗ္ဗကာယပရိသံဝေတိပတ္တသိတ္တမိတိသိက္ ောင်းဆုံးကိုဒီနေ့ရှားရှားသိရှိသည်ဖြစ်၍အတ္တတိတမိဝင်တဲ့လေကိုဖြစ်စေအိတိအိတောတိတ်ခတိကျင့်၏သဗ္ဗကာယပရိသံဝေတိထွက်တဲ့လေဤအစအလေအစုံအကောင်းဆုံးကိုဒီနေ့ရှားရှားသိရှိသည်ဖြစ်၍ပတ္တတိတမိထွက်တဲ့လေကိုဖြစ်စေအိတိအိတောတိတ်ခတိကျင့်၏ဝင်တဲ့လေထွက်တဲ့လေရဲ့အစလည်းအစအကုန်လုံးကိုသင်္ချာချက်သိအောင်ကျင့်သမ်းပါဆိုပြီးတော့အသက်ရှူပုံနည်းစနစ်တစ်ခုထပ်ပြီးတော့ဘုရားရှင်ကညွှန်ကြားပေးတယ်။အဲဒီညွှန်ကြားချက်အတိုင်းကျင့်လိုက်တဲ့အချိန်ခါမှာဘာဝနာစိတ်ကဝင်တဲ့လေထွက်တဲ့လေကိုအကုန်လုံးသင်္ချာချက်လည်းသိတယ်။ငြိမ်းလဲညီဝတ်စွာကပ်ပြီးတော့ဒီဝင်တဲ့လေထွက်တဲ့လေအယုံမှတီးနေပြီ။တဏှာရင်တဏှာရင်စတဲ့ဖြစ်ညီဝတ်စွာကပ်ပြီးတီးလာပြီဆိုလို့ရှိရင်တော့ဒီပိုက်မှလည်းနမိတ်ပေါ်တတ်ပါတယ်။ဘောဒီဖြစ်စေမပေါ်ရင်ဖြစ်စေနောက်တစ်ဆင့်တော့ထပ်ကူရပါတယ်အဲဒီနောက်တစ်ဆင့်သရုပ်ထအဆင့်ကတော့ဗာလဲပတ္တံဗယံကာယသင်္ခါရံအတ္တသိတမိတိသိခတိပတ္တံဗယံကာယသင်္ခါရံပတ္တသိတမိတိသိခတိကာယသင်္ခါရံယောဤကြံတန်းသောဝင်တလီထွက်တလီဟုခေါ်ဆိုအပ်တဲ့ကာယသင်္ခါရတရားကိုပတ္တံဗယံပတ္တံဗယံတော်ငြိမ့်စေလျက်အတ္တသိတမိဝင်တဲ့လေကိုဖြစ်စေအိတိဤသောတိခတိဖြင့်ဤကာယသင်္ခါရယုံဤကြံတန်းသောကာယသင်္ခါရဟုခေါ်ဆိုအပ်တဲ့ဝင်တဲ့လေထွက်တဲ့လေကိုပတ္တံဗယံပတ္တံဗယံတော်ငြိမ့်အေးစေလည်းရဲ့ပတ္တသိတမိထွက်တဲ့လေကိုဖြစ်စေအိတိဤသောတိခတိဖြင့်ဤဒီမှာလဲတိခတိတရားနဲ့ဟောတယ်သီလသမထပညာတိခါ300စုံအောင်ကျင့်သမ်းပါအသက်ရှူတဲ့အခါမှာဒီလိုညွှန်ကြားနေတယ်ဘယ်လိုလုပ်ရမလဲဝင်သက်လီထက်သက်လီလေးကိုသိမ့်မွေ့နူးညံ့အောင်ကျူးစားရတယ်။ဘလောက်အထိသိမ့်မွေ့နူးညံ့ရမလဲလို့မင်းရင်တော့ပတ္တံဘယခြုံငိမ့်သွားတဲ့အဆင့်အထိကျူးစားပါ။သိမ့်မွေ့ရကနေပြီးတော့တဖြည်းဖြည်းပါဖြစ်ရမလဲ။ဝင်သက်လီထက်သက်လီခြုံငိမ့်တဲ့အဆင့်အထိရောက်အောင်ကျူးစားမယ်။ဘယ်ခါမှဒီဝင်သက်လီထက်သက်လီဒီခြုံငိမ့်တယ်လဲ။သတုဒ္ဒဇံတမာတိတို့စိုက်ပြီးဆိုရင်တော့ဝင်သက်လီထက်သက်လီလုံးလုံးညတ်သွားပြီ။အသက်မရှူတော့ဘူး။အဲ့ဒီအစဉ်အတည်ကြိုးစားပါလို့ဖျားရှင်ကတိုက်တွန်းထားတယ်။ဒီတော့ဒီအစဉ်အတည်ရောက်အောင်ဘယ်လိုကျင့်မလဲလို့မေးတော့ခုပြောခဲ့တဲ့အတိုင်းနံပါတ်1ကပါလဲအရှိနံပါတ်2ကအတူနံပါတ်3ကအစအစုံအကုန်လုံးသင်္ချင်ဆက်ဆက်သိအောင်ကျင့်ရတယ်။နံပါတ်4ကျတော့ဝင်သက်လီထွက်သက်လီကိုပထမတော့သိမ့်ဝိဇီရမယ်ဆိုတဲ့နှလုံးသားလေးနဲ့နော်သ တက်ကလေးဖြီးဖြီးလေးသိမ့်ဝဲအောင်ကျူးစားတာတော့မလုပ်ပါနဲ့မောသွားတတ်တယ်တမာတိပြတ်သွားတတ်တယ်ဘယ်ကမာတိညင်ညင်သက်တော့အောင်ကြည့်ရမလဲလို့မင်းရင်ဝင်သက်လေးထွက်သက်လေးကိုအစအစအကုန်လုံးဒီနေ့ရှားရှားသိအောင်ရှုတဲ့အပိုင်းမှာတဏှာကြီးတဏှာကြီးလောက်စိတ်ကညင်ပြီဆိုတော့မှနော်အဲ့ဒီခါကျတော့မှမလုပ်ရမလဲဒီလေးလေးကိုသိမ့်ဝဲစီရမယ်ဆိုတဲ့နှလုံးသွင်းဓာတ်ခံလေးနဲ့အဲ့ဒီဝင်သက်လေးထွက်သက်လေးရဲ့အစအစုံကိုအကုန်လုံးတင်းကြပ်ကြပ်သိအောင်ပဲဆက်ပြီးရှုနေပါနော်ဒီတော့ထိုင်တိုင်းတိုင်းနဲ့ကြည့်ရမယ်ကြည့်ရင်ကတော့ဗာလဲပထမစိတ်ငြိမ်အောင်ရှုရတယ်ငြိမ်လာပြီဆိုလို့ရှိရင်တော့ထိုပုဂ္ဂိုလ်ကရည်တွက်ခြင်းနဲ့ရည်တွက်ပါဒီဘက်မှာတော့မရည်တွက်လည်းရပြီနော်ငြိမ်ပြီဆိုတာနဲ့ဗာလို့ရမလဲနံပါတ်1အခြေနံပါတ်2အတိုးနံပါတ်3အစအစအကုန်လုံးထင်ရှားရှားသိအောင်ရှုရတယ်ဒါထင်နေထင်နေပဲအဲဒီလိုထင်ရှားရှားသိလို့ငြိမ်လာပြီဆိုတဲ့အခါမှာဒီလေးလေးသင်ဝေ့စီရမယ်ဆိုတဲ့ဉာဏ်ချက်ဖြင့်ဆက်တာအဲဒီအစအစအကုန်လုံးသိအောင်သာရှုနေပါအဲဒီလိုရှုလိုက်တဲ့အချိန်အခါမှာတဖြည်းဖြည်းနဲ့စိတ်ကငြိမ်ဝလာရင်ဝင်သက်လေးထွက်သက်လေးနဲ့တဖြည်းဖြည်းသိမ့်ဝေ့လာမယ်ဒီလိုဆိုရင်ဘုရားရှင်ရဲ့အရဟတဘောပေါ့ရောက်သည့်အထိအာနာပါနကမ္မထံကိုအထုရမယ်ကျင့်စဉ်ဒီဝင်သက်လေးထွက်သက်လေးကိုတက်တက်ပြင်းထန်လာအောင်ကြိုးစားရမှာဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးဘာသာလို့ရမလဲသိမ်ဝေ့သွားအောင်နုညံ့သွားအောင်ချုပ်ငိမ့်သွားအောင်ကျင့်ရမယ်ကျင့်စဉ်ဖြစ်တယ်နော်အဲ့တော့အဲ့ဒီလေးလေးသိမ်ဝေ့လာပြီဆိုရင်တော့အလွန်နုညံ့သိမ်ဝေ့နေတဲ့အခလေးတစ်ချောင်းကိုအလိုရှိတဲ့သရောကောင်းတူဦးသည်ထိုအဲ့ရဲ့နဖားကိုထွင်းမဲ့သူ့ကပေါ်ပြီးတိမ်မွေ့ဖို့မလိုအပ်ဘူးလားလိုအပ်တယ်အနဖားကိုထွင်းမဲ့အလွန်တိမ်မွေ့တဲ့အခစူးလေးတစ်ချောင်းကိုအလွန်ရှိရဒါလိုပဲအလားတူပဲအလွန်တိမ်မွေ့နေတဲ့ဝင်သက်လေးထွက်သက်လေးမှာအလွန်အကောက်နေတဲ့တတိအလွန်အကောက်နေတဲ့ပညာတွေလိုအပ်ပါတယ်တဏီသဒ္ဓဝရိယတတိသမာဓိပညာခေါ်တဲ့အလွန်အကောက်နေတဲ့စွမ်းအားကြီးငါရထိုချင်းခံမှလိုအပ်ပါတယ်အဲ့ဒီစွမ်းအားကြီးငါရကိုလိုအပ်တဲ့အခါကျတော့ဒီစွမ်းအားကြီးငါရထဲမှာမရှိမဖြစ်အလွန်အရေးကြီးနေတဲ့စွမ်းအင်ကြီးကဘာလဲလို့မေးရင်တတိဖြစ်ပါတယ်နော်တတိကအလဲကောင်းကထိမ့်ပြီးတယ်တခါတည်းန္တရာတရားကြီးကသိလွန်လာပြီဆိုရင်လည်းစိတ်ကမငြိမ်မသက်ရှိတတ်တယ်တခါတည်းံပညာကလွန်ကဲလာပြီဆိုလို့ချင်းလဲဝေဘန်နေတာနဲ့အချင်းကုန်သွားတတ်တယ်။တခါတည်းဝရိယရိကသိလွန်လာပြီဆိုလို့ချင်းလဲစိတ်ကပြန့်ဝင်သွားတတ်တယ်။တခါတည်းသမာဓိကသိအကောင်းလာပြီဆိုလို့ချင်းလဲဘဝင်းလေးကကြက်ကြပြီးတော့ဘာမှမသိဖြစ်ဖြစ်နေတတ်ပြန်။ဒါကြောင့်ဒီသရဝရိယမမာဓိပညာခေါ်တဲ့ဒီလေးပါးကိုအလဲကောင်းဖြစ်တဲ့တတိကညီမျှသွားအောင်ချင်းတွင်ရှာခဲ့တဲ့သူကထိမ့်ပင်ကြီးနော်။အဲ့တော့အလွန်အကောင်းနေတဲ့တတိဒီသင်္ခါမလိုအပ်တယ်လိုအပ်တဲ့အတွက်ဒီဝင်လေတွက်လေအာယုံလေးကအလွန်သိမ့်ဝေ့လာပြီဆိုလို့ရှိရင်သိမ့်ဝေ့တဲ့လေအပေါ်မှာအလွန်အကောင်းတဲ့တတိလေးနဲ့ကပ်ပြီးတော့ဒီဝင်လေတွက်လေလေးကိုအမှတ်ရနေပါရှုနေပါရှုလိုက်တဲ့အချိန်ခါမှာတဖြည်းဖြည်းတချို့ယောဂီများမှာဒီပိုင်းကြရင်တော့ဝင်လေတွက်လေကိုမတွေ့ဖြစ်သွားတတ်တယ်အသက်မရှိတော့ဘဲနဲ့ယက်နေတယ်လို့ထင်တာတတ်တယ်အဲ့ဒီလိုထင်တာတတ်တဲ့အချိန်ခါမှာအထက်ကရကဗာနိပေထလည်းငါတော့ကမထအာယုံကြောက်ပြတ်သွားပြီဆိုပြီးနေရာမှထပြီးတော့ဆရာသမားထံသွားကြောက်ထားဖို့တော့ထမသွားလိုက်ပါနဲ့ထသွားခရင်ကမထနေကအစ်ထက်ခက်ထက်ခက်ဖြစ်နေလိမ့်မယ်ဘယ်လိုဖြစ်မလဲနောက်တကထသွားတော့လည်းဆရာသမားကဒီလိုပဲဖြစ်တတ်တယ်ဆိုတော့ရှင်းပြပါလိမ့်မယ်ဒါပေမဲ့လည်းနောက်တကပြန်ထိုင်လဲဒီလိုအဆင့်ပြန်ရောက်မှာပဲပြန်ရောက်ရင်လည်းတခါထသွားပြန်ထသွားပြီးတခါပြန်ထိုင်ပြန်ဒီလိုအဆင့်ပြန်ရောက်ပြန်ဆိုတော့အစ်ပဲထက်ထက်ဖြစ်မနေဘူးလားဖြစ်နေလိမ့်မယ်ဒါကြောင့်ထမသွားနဲ့သူကနီးလန်းဆရာရအကြောင်းဥပဒေဖြင့်တမီဖြင့်ဒီဝင်လေထွက်လေလေးကိုတွေ့အောင်ပြန်ရှာပါအကြောင်းဥပဒေတမီဆိုတာကတော့ဒီနေရာမှာအတဂရဆရာတော်ကအသက်မရှိတဲ့ပုဂ္ဂိုလ်ကို9မျိုးထုတ်ပြထားပါတယ်အဲ့ဒီ9မျိုးနဲ့ပတ်သက်လို့တော့ဘုန်းကြီးတို့ကတော့အထက်ကရအရပြောတာပါနော်တချို့သိမ့်ပန်သမားတွေကတော့အဲ့ဒီ9မျိုးတွေကအမိဝမ်းမှာရှိတဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့တော့သူတို့ကနည်းနည်းလက်မခံချင်းနဲ့ပုံစံတော့စကားပြောကြတယ်ဒီတော့အသက်မရှိတဲ့ပုဂ္ဂိုလ်ဒီနံပါတ်1သေတဲ့ပုဂ္ဂိုလ်အသက်မရှိဘူးနံပါတ်2အမိဝမ်းတွင်းမှာပရိသတ်တွေဒီနေစေပုဂ္ဂိုလ်အသက်မရှိဘူးနံပါတ်3မေ့မြောနေတဲ့ပုဂ္ဂိုလ်အသက်မရှိဘူးနံပါတ်4ရေနစ်နေတဲ့ပုဂ္ဂိုလ်အသက်မရှိဘူး နံပါတ်၅သတ္တဒဇံကိုဝင်စားနေတဲ့ပုဂ္ဂိုလ်အသက်မရှိဘူးအဲ့ဒါဘုန်းကြီးတို့သိတော့မပြောချင်ဘူးဒါပြင်းနဲ့ပြောတော့ပြောရတယ်ဘာဖြစ်လို့လဲဆရာသားခြံထားတယ်လို့ထင်မှဆုလို့တချို့တချို့ပုဂ္ဂိုလ်တွေကအာတပြီးတော့ဥပ္ပကဣင်္ဂကရာရောက်သွားပြီဖြစ်လာလျှောက်ပြီကဲဥပ္ပကဣင်္ဂကရာရောက်ရင်အသက်ရှူတော့ပုံမြန်ကောင်းလာသလားအာသိကောင်းတာဖျားဟုတ်သလားမဟုတ်လားဟမ်ဘယ်နေတော့ဒီလက်ရှင်နေဟုတ်လားမဟုတ်ဘူးလားမဟုတ်ဘူးသတ္တဒဇံတမာတိစိုက်ပြီးဆိုရင်အသက်ကမရှိဘူးအသက်ရှိလို့သိကောင်းနေသေးတယ်ဆိုရင်ကောနှော့သူသတ္တဒဇံတမာတိစိုက်ပလားမစိုက်သေးဘူးသို့တော့ဒီမိုင်းလေးမှာဥပ္ပကဧကကရရောက်တာကဟုတ်သလားမဟုတ်ဘူးလားဇင်္ဂါနှစ်ပါးရှိတာဟုတ်သလားမဟုတ်ဘူးလားမင်းတော့ဟုတ်တင်တော့တော့ဟုတ်တယ်ဒါပေမဲ့သူကအပ္ပနဇံင်္ဂါတော့မဟုတ်ဘူးဥပ္ပစရဇံင်္ဂါပဲဥပ္ပဒရတမာတိနေမြေရောက်သွားပြီဆိုလို့ချင်းထိုနေမြေကနေစပြီးတော့ဒုက္ခပြုတ်ပြီးတော့ဥပ္ပကဧကကရာခေါ်တဲ့ဇယင်္ဂနှစ်ပါးရှိတဲ့အဆင့်ကိုကူးတယ်ဆိုပြီးအထက်ကရာကတော့ဖွင့်ပြထားပါတယ်။ဒါပေမဲ့သူကအဲ့သရုတ်တဇံတမာတိစိုက်ပြီဆိုရင်တော့သူကအသက်လုံးလုံးမရှူတော့ဘူး။အဲ့ဒီနောက်တစ်ခုအသက်မရှူတဲ့ပုဂ္ဂိုလ်ကနိရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်နိရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်ဆိုတာကစိတ်စရိတ္တိလုံးလုံးချုပ်သွားတယ်စိတ်စရိတ်တွေချုပ်တဲ့အတွက်စိတ်စရိတ်ထင်ရှားရှိမှဖြစ်နိုင်စွမ်းအားရှိတဲ့စရိတ်ရုပ်တွေကိုပြောမလားမဖြစ်တော့ဘူးမြွေဝင်လေးတွေထွက်နေတာအတ္တတပတ္တစိတ်တသမုဋ္ဌာဏဆိုပြီးအထကရာများကတိတိကျကျရှင်းထားပါတယ်အသက်ရှူနေတာဟာစိတ်ရှိလို့ရှူတာအသက်စိတ်မရှိရင်အသက်ရှူအောင်မလားမရှူတော့ဘူးဒါကြောင့်ငါဟာနိရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်လည်းအသက်မရှူဘူးနောက်တစ်ခုကတော့ဘလို့အသက်မရှူတယ်လို့မြည်တော့ဖြစ်မာရင်အသက်မရှူဘူးလို့နော်ပေါင်းလိုက်တော့အသက်မရှူတဲ့ပုဂ္ဂိုလ်ဘယ်နှဦးလဲ9ဦးအဲ့ဒီ9ဦးထဲမှာမိမိကိုယ်ကိုမိမိပြန်ဆန်းပြရတယ်ငါဟာသိနေတဲ့ပုဂ္ဂိုလ်လည်းမဟုတ်သေးဘူးအမိဝါမှာပရိသတ်နဲ့ဒီနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးမိမျောနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးယင်းနေနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးသရုတ်ဒဇံကဝင်စားနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးနိရောဓသမဘကဝင်စားနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးဘယ်မှာလဲမဟုတ်သေးဘူးအသက်မရှူတဲ့ပုဂ္ဂိုလ်ခုနှစ်ဦးစီးရင်ထဲမှာငါမပါဘူးငါဟာအသက်ရှူနေတဲ့ပုဂ္ဂိုလ်စီးရင်ထဲမှာလာပါတယ်အသက်ရှူနေပါလျက်နဲ့ငါရဲ့အသက်ရှူခြင်းကိုငါမသိရင်ဒီငါရဲ့အာနေသောတတိပညာကြောင့်သာဖြစ်တယ်လို့ဒီလိုအကြောင်းဥပဒေမိအားဖြင့်မူလရှူနေချက်ဝင်သက်လေထွက်သက်လေထိထိနေတဲ့နေရာကနေစောင့်တာကြည့်နေပါတဲ့မိုးရှားသလိုတော့လိုက်မရှားနဲ့နော်မိုးကြတယ်လို့ဟိုချုံအောင်ရှာဒီချုံအောင်ရှာပြီးဟိုချုံအောင်ဒီချုံအောင်လိုက်ရှာရမလားမရှာနဲ့ဘယ်နေရာမှာစောင့်ကြည့်ရမလဲဝင်တယ်လေထွက်တယ်လေထိတဲ့နေရာလေးမှာသာစောင့်ကြည့်နေပါစောင့်ကြည့်နေရင်ဒီလေးလေးကိုတဖြည်းဖြည်းသင်ွေးစွာပြန်တွေ့တယ်တွေ့ပြီဆိုတာနဲ့စိတ်ကသာငြိမ်ပါစေမကြမ်းမီအချိန်ကာလအတွင်းမှာနမိတ်ဆိုတာစပြီးပေါ်တတ်ပါတယ်နော်အဲ့ဒီလိုလိမ်မွေးနေတဲ့လေမှာဘာဝနာစိတ်ကညင်ဝဆိုညင်တဲ့ညင်အောင်ကတ်ထားလိုက်ခဲ့တော့ညာတော့အပြင်နမိတ်ပေါ်ပါတယ်တဏှာကြီးလောက်တဏှာကြီးခွဲလောက်ဇက်တိုက်ဆယ်တိုင်းလောက်သာညင်ပါစေညာတော့အပြင်နမိတ်ပေါ်တယ်သို့တော့စံကြာကာလမှာအတွေ့အထိကကြိုးကြကြိုးကြဝင်နေသေးတယ်ဆိုရင်တော့တမာတိကခိုင်မလားမခိုင်မခိုင်ကန်သေးရင်တော့ဒီနမိတ်ကြီးမပေါ်တတ်တဲ့သဘောရှိပါတယ်နော်ကျွန်းကျွန်းကျွန်းကျန်းမှလည်းအတွေးလေးတွေကမဝင်ပဲဇက်တိုက်စိတ်ကညီဝတ်စွာကပ်ပြီးတည်နေပြီဆိုရင်တော့ဆယ်တိုင်းဆငါးတိုင်းကျော်သွားတဲ့အချိန်ခါလောက်မှများသောအဖြစ်တော့နမိတ်စပေါ်ပါတယ်နမိတ်ကတော့ပုဂ္ဂိုလ်တူနဲ့တူမတူဘူးနော်တချို့ကအရှိစင်စွဲလို့လည်းပေါ်တတ်တယ်မိချောင်းလို့လည်းပေါ်တတ်တယ်အချိညိုးလေးလို့လည်းပေါ်တတ်တယ်တချို့ကျတော့အဝိုင်းအဖြူရောင်မလဲပေါ်တတ်တယ်တချို့ကျတော့ဗရမယလိုအနီးလဲပေါ်တတ်တယ်တချို့ကျတော့အယိုးလိုအချောင်းလိုက်ကြီးလဲပေါ်ခြင်းပေါ်နေတတ်ပါတယ်တုံးနဲ့တူမတူဘူးဘာကြောင့်မတူတယ်လဲလို့မေးရင်တော့ဝိသုဒ္ဓိမေအတ္တကရဆရာတော်ကတော့တင်ညစလို့ဒီလိုရှင်းပြရှင်းပြထားပါတယ်အဲ့ဒီလိုတမာတိဖြစ်လာတဲ့အချိန်ခါမှာနမိတ်မပေါ်တော့ဘောအချိန်ခါလေးမှာဒီလိုနမိတ်ကလေးပေါ်ရင်ကောင်းမယ်ဆိုတဲ့စိတ်ကူးလေးမတိမတန်ဖြစ်သွားတယ်မတိမတန်ဖြစ်တဲ့အတွက်အဲ့ဒီစိတ်ကူးလေးကိုဘာဝနာတင်ညာလို့ခေါ်ပါတယ်ဒီဘာဝနာတင်ညာရဲ့ကွဲပြားမှုကြောင့်နမိတ်ကြီးကွဲပြားသွားရပါတယ်လို့ဒီလိုရှင်းထားတယ်။ဒါကြောင့်ဒီချိန်ခါမှာယောဂီပုဂ္ဂိုလ်အနေနဲ့စိတ်မကစားမိအောင်ကြိုးစားဖို့လိုတယ်။ထိတဲ့နေရာမှာထိနေတဲ့လေလေးပုံမှန်သာဘာဝနာစိတ်ကိုမြင်အောင်ကတ်ထားပါ။ ဒီလိုနမိတ်မျိုးပေါ်ရင်ကောင်းမယ်ဆိုတဲ့စိတ်တော့မညွတ်နဲ့ညွတ်လိုက်ရင်တော့နမိတ်တွေပုံစံအမျိုးမျိုးခဏခဏကြောင်းနေလိမ့်မယ်နမူနာလေးတကူဆိုရင်တော့ဘုန်းကြီးလွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကဟိုဘက်လောက်ကဆိုကြပါစို့နော်ကန်ဒီမှာရှိတဲ့အချိန်ခါကဆရာတော်ကြီးတစ်ပါးကအမိတ်ရှိတယ်သခင်ပြရဟိုကတကကြီးညောင်တုံးနဲ့တကကြီးသိတရားကောင်းတယ်တဲ့အရှင်ပြသွားပြီးဆွေးနွေးကြည့်ပါလားတဲ့အမိန့်ရှိလိုက်တယ်။ဘုရင်ကလည်းဒီလိုသတင်းကောင်းမျိုးသိကြခြင်းတော့တော့ပြီတခါကြီးတရားဆွနေကြည့်တယ်။တခါကြီးကလည်းတကယ်တော်ပါတယ်။ယူလည်းယူသားတယ်။ရောင်တုံးကြီးနဲ့သူ့ရဲ့အတွေ့အကြုံလေးတွေရှင်းပြတယ်။အဲ့ဒီထဲမှာဘုန်းကြီးခုဒီအပိုင်းနဲ့ဆက်ဆိုင်နေတဲ့အပိုင်းလေးကတော့သူကဒီနမိတ်ကိုကစားလို့ရတယ်။ကစားလို့ရတာကသူကဘာကြောင့်ကစားလို့ရတယ်လို့မေးရင်ဒီအာနာပါနကိုလက်ကျင့်နေတာကနှစ်က၄၅၆နှစ်လောက်ရှိပြီ။ဒီနမိတ်ခင်ကနေတာကလည်း၄၅၆နှစ်လောက်ရှိပြီအလွန်နမိတ်ကခင်ကနေတဲ့အချိန်ခါမှာသူကဒီနမိတ်ကိုကစားမယ်ဆိုရင်ကစားလို့ရတယ်အဲ့ဒီကန်းကြီးကနေပြီးတော့ရန်ကုန်ရွှေရကုန်ဘုရားကိုလှမ်းပြီးတော့ဒီနမိတ်ကြီးနဲ့ထိုးကြည့်လိုက်ရင်အလွန်အကောင်မောင်းတန်နေတဲ့သံမောမီနဲ့ဆက်လိုက်ထိုးလိုက်တယ်လို့ရွှေရကုန်ဘုရားကြီးကိုတန်းပြီးသူကမြင်နေတယ်အဲ့ဒီနမိတ်ကိုပြန်ရုပ်သိမ်းပြီးတော့ချက်ချင်းဒီနမိတ်ကိုဝိုင်းစေဆိုရင်ချက်ချင်းဝိုင်းသွားတယ်ဘလဲလုံးဖြစ်စေဆိုရင်ဘလဲလုံးဖြစ်သွားတယ်ရွယ်လုံးဖြစ်စေဆိုရင်ရေလုံးဖြစ်သွားတယ်ဘယ်ခါမှလဲနမိတ်ပေါ်တယ်ဆိုတာကအခုလက်တွေအထုံနေတဲ့ပုံပုံများသိကြပါတယ်သမာဓိကသိပြီအလွန်အကောင်းလာမဒါနဲ့ဒီနမိတ်ကပေါ်တာပါသမာဓိကဒီနမိတ်ပေါ်လှုလောက်အောင်ကိုအကောင်းလာတဲ့အချိန်ခါကျမှဒီနမိတ်ကပေါ်တာဖြစ်တယ်နမိတ်ပေါ်လာတဲ့အချိန်ခါမှဆိုလို့ရှိရင်လေဘာဝနာသမာဓိကအလွန်ရင့်ကျက်နေပြီဖြစ်တဲ့အတွက်ဘာဝနာတင်ညာလေးကခုနကလိုနည်းနည်းပြောင်းလိုက်တာနဲ့နမိတ်ကအကုန်လုံးပြောင်းမသွားဘူးလားကြောင်းသွက်တယ်အဲ့ဒီလိုကြောင်းလို့အကျိုးရှိသလားလို့မေးစရာတော့ရှိတယ်အကျိုးမရှိပါဘူးဆိုပြီးတော့ဝိသုဒ္ဓိမေအထက်ကရာမှာညွှန်ကြားထားပါတယ်နော်ဘဒဝိကတိုင်းတို့ဩဒဒကတိုင်းတို့စတဲ့ကတိုင်းနေမှာနမိတ်ကိုတိုးပေါအောင်ပြုလို့ရတယ်သို့တော်လဲဒီအာနာပါနကမ္မဋ္ဌာန်းမှာနမိတ်ကိုတိုးပေါအောင်ပြုလို့ခဲ့မယ်ဆိုရင်တော့ဘာမှအကျိုးမရှိဘူးလေအစုကုန်နေတာတိုးပေါနိုင်မယ်ဘုဒ္ဓဘုသောကတိယေဝတတိံထပိတဝါဘာဝင်တတိဝါဘာဝနာတံပိစတိဖြီးထီသွားတဲ့နေရာမှာတတိလေးကပ်ပြီးဒီအာနာပါနတတိတမာတိဘာဝနာကိုပွားများအထောက်ပါမှအာနာပါနတတိတမာတိဘာဝနာသည်ပြည့်စည်နိုင်တယ်ပြည့်စုံနိုင်တယ်ဆိုတဲ့ဒီစည်းကမ်းတမ်းပါချက်ဘုံကိုလည်းကျော်လွန်သွားတယ်အဲ့ဒီအကြောင်းပြချက်နှစ်ခုကြောင့်အာနာပါနမှာနမိတ်ကိုမကစားပါနဲ့နမိတ်ကိုတိုးပေါအောင်လဲမလုပ်ပါနဲ့ဆိုပြီးအထက်ကရာကရှင်းပြထားပါတယ်เนาะဒါကြောင့်ဒီအပိုင်းမှာနမိတ်ပေါ်လာပြီဆိုလို့ရှိရင်တော့ဘယ်လိုနမိတ်ပဲပေါ်ပါစေနမိတ်ကိုမကစားမိအောင်စိတ်ကိုလည်းမကစားမိအောင်တော့ကြိုးစားပါတမာတိဝင်လေထွက်လေအာယုံမှန်တဲ့တမာတိကခင်အောင်ကြိုးစားပါဒါပြင်းနဲ့နမိတ်ပေါ်တဲ့အပိုင်းမှာလဲယောဂီတွေကအမျိုးမျိုးဖြစ်ကြတယ်တချို့ကလည်းခြေတုံးကလေ့ကျင့်ထားတဲ့အရှင်ဝါရီကြောင့်လို့ယူဆရပါတယ်နှစ်ခုမှကတ်ကပ်ပြီးနမိတ်ကလာလာပေါ်နေတယ်မြင်းမောနှစ်ခုကြာမှလာပြီးပေါ်တယ်တချို့ကြတော့လဲနာဒီပြနဲ့လဲလဲလုံးခတထွားခတမိုက်ခဒီလိုဝေးတဲ့နေရာဒီမှာနမိတ်တိကပေါ်ပေါ်နေတတ်ပါလေ။ပေါ်နေလို့ချင်းဘာလို့ရမလဲ။ခொနကပြောတဲ့စီကံမမေ့ပါနဲ့။ဝင်တယ်လေထွက်တယ်လေထိထိသွားတဲ့နေရာကလွတ်ပြီးတော့တခြားနေရာကိုလိုက်ပြီးတော့ရှုမယ်ဆိုရင်စီကံပြတ်မသွားဘူးလား။ပြတ်သွားတယ်။ထိတဲ့နေရာမှာစိတ်ကလေးညင်အောင်ကပ်ပြီးတတိကိုကပ်ပြီးတော့ရှုပွားမှအာနာပါနတတိသမာဓိဘာဝနာကပြည့်စုံမယ်။အဲ့ဒီအချိန်ကိုယူသေးစွာလိုက်နာဖို့လိုအပ်ပါတယ်ယူသေးစွာလိုက်နာမယ်ဆိုလို့ချင်းတော့မလုပ်ရမလဲနမိတ်နတ်ကိုသိမလိုက်နဲ့ဝင်သက်လေထွက်သက်လေထိထိနေတဲ့နေရာမှာသာစိတ်လေးကိုကတ်ထားပါအဲ့ဒီလိုကတ်ထားလိုက်ပြီဆိုလို့ချင်းဘာဖြစ်မလဲဒီနမိတ်ဒီဝင်သက်လေထွက်သက်လေနဲ့တသားတည်းဖြစ်သွားလိမ့်မယ်ဝင်သက်လေထွက်သက်လေဒီပင်နမိတ်ဒီပင်ဝင်သက်လေထွက်သက်လေဖြစ်ပြီးနှာသီးပြားမှာကတ်နေလိမ့်မယ်ကနေရင်ဝင်လေထွက်လေရှုရကနေနမိတ်ကိုရှုပြီးသားဖြစ်သွားမယ်နမိတ်ကိုရှုလိုက်ရင်လည်းဝင်သက်လေထွက်သက်လေကိုရှုပြီးသားဖြစ်နေလိမ့်မယ်တသားတည်းဖြစ်သွားပြီအဲ့ဒီအချိန်ခါမှာဒီနမိတ်မှာစိတ်ကကတ်ခြင်းလဲကတ်တော့တတ်ပါတယ်ကတ်ရင်လည်းမခွာနဲ့ဆက်သာကတ်တာဝင်လေထွက်လေကိုပြန်အာယုံမယူနဲ့အကြိမ်မကတ်ဘူးဆိုလို့ရှိရင်တော့ထိုနမိတ်ကလည်းနိုင်ဝက်တနာကြီးလောက်ခိုင်းနေပြီဆိုလို့ရှိရင်နမိတ်မှာပြောင်းကတ်ကြည့်ပါနမိတ်ကိုပြောင်းပြီးစိတ်ကတ်တဲ့အချိန်ခါမှာဝင်သက်လေထွက်သက်လေကိုပြန်မကြည့်နဲ့အာယုံလည်းမပြုတ်နဲ့နမိတ်အပေါ်မှာသာစိတ်ကလေးနေနေအောင်ကတ်တာ ကတ်တဲ့ဆိုတာကဒီနမိတ်ကိုသာစိုက်ကြည့်နေပါနမိတ်ကရှင်းနေရင်လည်းတောက်လျှောက်လိုက်မကြည့်နဲ့ဖြည့်တဲ့နေရာကသာစောင့်ကြည့်ပါဝင်သက်လင်ထွက်သက်လေဖြည့်နေတဲ့ဖြည့်မှုထင်ရှားတဲ့နေရာကသာစောင့်ကြည့်ဒီနမိတ်ကလေးအပေါ်မှာစိတ်ကြီးကတ်တာဘလောက်ပဲရှင်းရှင်းဘလောက်ပဲတိုးတိုးဘလောက်ပဲဝိုင်းဝိုင်းဘာမှမဖြစ်ဘူးစိတ်ကဒီနမိတ်ထဲမှာဝင်ပြီးညီဝတ်စွာကပ်ပြီးဒီနေဖ တဏှာဤနှစ်နိုင်ဇတ်တိဖြင့်ညီဝဆောကပ်ပြီးဒီလာပြီဆိုလို့ရှိရင်ပထမပေါ်ဇမနမိတ်ကမိကိုရောင်ခဲ့တော့ညစ်ထက်ထရှိပေမဲ့လို့ဘာဝနာတမာတိကရင့်ကျက်လာတဲ့အခါဝါခွန်းဆိုင်ခဲ့တော့ဖြူတဲ့အဆင့်ကြောင်းသွားတတ်ပါတယ်ဒါကတော့များသောအဆင့်ပြောတာပါနော်တချို့အနီပေါ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကိုအဖြူပေါ်တဲ့ပုဂ္ဂိုလ်ဘက်ကပြောကြစို့နော်ဝါခွန်းဆိုင်လို့ဖြူလာပြီဆိုလို့ရှိရင်တော့ထိုအဖြူထဲမှာပဲဘာဝနာစိတ်ကလေးကိုနှစ်ထက်လိုက်ညင်းနေအောင်ကတ်ထက်လိုက်တဏှာဤနှစ်နိုင်ဇတ်တိဖြင့်ညီဝဆောကပ်ပြီးဒီလာပြီးနမိတ်ကလည်းခိုင်းလာပြီးဆိုလို့ရှိရင်တော့ရှုကြဲခဲ့သို့တောက်ကြကြဲခဲ့သို့အလွန်ကြည်လင်တောက်ပါတဲ့အဆင့်ကြောင်းသွားပြီ။အဲဒီမိခိုးရောင်လို့နမိတ်ကိုတော့ပရိကမ္မနမိတ်လို့ခေါ်ပါတယ်။ဝါခွန်းဆိုင်ခဲ့သို့ဖြူနေတဲ့နမိတ်ကိုတော့ဥက္ကဟနမိတ်လို့ခေါ်တယ်။တောက်ရှုကြဲတောက်ကြကြဲခဲ့သို့အလွန်ကြည်လင်တောက်ပါနေတဲ့နမိတ်ကြတော့ပဋိဘာကနမိတ်လို့ခေါ်ပါတယ်။နမိတ်ဘယ်နှမျိုးလဲ၃မျိုးအဲ့ဒီနမိတ်တွေအစဉ်တိုင်းသွားပါတယ်သို့တော့တချို့ယောဂီများမှာအတိတ်ကစိတ်ပုထားတဲ့ပါရမီအရှင်ဝါကအကောင်းလို့ရှိရင်တထိုင်အတွင်းမှာပဲဒီနမိတ်၃ခုကခဏလေးနဲ့ကြော်သွားတတ်တယ်နော်ဒီလင်တော့ပါနေတဲ့အာနာပါနပရိဘကနမိတ်ကိုကြောင်းသွားတတ်ပါလေဒီဘမှာပဲရှိတုန်းကအာနာပါနကမ္မထံကိုအောင်မြင်မြင်ရှုခဲ့မှုတယ်သို့လို့ရှိရင်လေစัจ जा ကာလမှာအာနာပါနကိုမရှုဘဲပြစ်ထားပေမဲ့လို့အခုလိုဒီဌာနရောက်လာတဲ့အခါအာနာပါနကိုပြန်ရှုရင်လောလောကုကုနဲ့တထိုင်အတွင်းမှာလည်းတချို့ဒီနမိတ်ကိုပြန်ပြီးတော့ရတ်တတ်ပါတယ်နော်ဒါဘာကြောင့်လဲဒီဘဝမှာလင်းကျက်ခဲ့မှုတွေပါရမီအရှင်ဝါရဲ့စွန့်ရင်ကြောင့်ဖြစ်ပါတယ်။အဲဒီလိုပါရမီအားကောင်းနေလို့ရှိရင်တော့ဒီနမိတ်အပေါ်မှာအလွန်ကြည်လင်တော့မှနေတဲ့နမိတ်အပေါ်မှာဘာဝနာစိတ်ကညီဝဆောကပ်ပြီးမကြခင်အတွင်တည်နေလိမ့်မယ်။တဏှာရင်နိုင်စက်တဲ့ဖြင့်ဒီကြည်လင်တော့ပါနေတဲ့နမိတ်အပေါ်မှာဘာဝနာစိတ်ကညီဝဆောကပ်ပြီးတည်လာပြီးဆိုရင်တော့ဇယင်္ဂါများထင်ရှားလက်တတ်ပါတယ်နော်။ဇယင်္ဂါတွေကပါလေတဲ့ဘာတွေလဲဝိတေဝိဇရာဒီတိဒုက္ခဧကကတ္တပထမဇာမရှိတဲ့ဇယင်္ဂါဘယ်နှခုလဲ၅ခုဝိတက်ကအလုံးကျင်းလင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်အာယုံဘောတို့စိတ်ကိုရှေးရှုတင်ပေးခြင်းသဘောဝိဇရာအလုံးကျင်းလင်တော့ပါနေတဲ့အာနာပါနပရိပါကနမိတ်အာယုံကိုထက်ကတက်ကသုံးသပ်ဆင်ခြင်နေခြင်းသဘောပိဋိအလွန်ကြည်လင်တော့ပါနေတဲ့အာနာပါနပရိဘကနမိတ်အာယုံကိုနှစ်သက်နေခြင်းသဘောဒုက္ခအလွန်ကြည်လင်တော့ပါနေတဲ့အာနာပါနပရိဘကနမိတ်အာယုံဤအရတာကိုချမ်းချမ်းသာသာခံစားနေခြင်းသဘောဧကကတာအလွန်ကြည်လင်တော့ပါနေတဲ့အာနာပါနပရိဘကနမိတ်အာယုံတစ်ခုတည်းဘောသို့စိတ်ကြောက်တည်ငြိမ်နေခြင်းသဘောပေါင်းလိုက်တော့ဇယင်္ဂါဘယ်နှပါလဲ၅ပါအဲ့ဒီတစ်ခုစီတစ်ခုစီကိုဇယင်္ဂါလို့ခေါ်တယ်အဲ့ဒီ၅ပါအဲ့ရဲ့အပေါင်းအစုကိုတော့ဇံဆိုပြီးဒီလိုခေါ်တာမြေရှုမို့ပြန်နေတဲ့အဆင့်ဟုတ်သလားမဟုတ်ပါဘူးမြေရှုမို့ပြန်တာကတော့အပင်းကြီးအဆင့်ပါနော်ကိုဒီဥစ္စာကဇံပဲစိုက်စိုက်စူးစူးအထူးမြဲမြံရှုအားတန်ဇံဟုခေါ်တာဆိုပြီးတော့လေစီတော်ဘုရားကတော့ဒီဘိုင်းလေးကိုဆွတ်ဆုံးမှထားပါနော်ကိုယ်လိုအလွန်ကြည်လင်တော့ပါနေတဲ့အာနာပါနပရိဘကနမိတ်အပေါ်မှာသုသူဆိုင်ဆိုင်နဲ့ခိုင်ခိုင်မြဲမြဲရှုပါသုံးသပ်နေတဲ့ဇံဃာတွေကိုဘာလို့ခေါ်လဲဇံဆိုပြီးတော့ခေါ်ပါတယ်နော်အဲ့ဒီပရမဇန်သမာဓိဆိုင်တဲ့အချိန်ခါမှာဒီဇံဃာကိုဘယ်ပုံဘယ်ပန်းဗဏိလအဆင့်ကြည့်ရမလဲထင်ရှားလာတဲ့အခါဆိုတော့ဒီဇံဃာတွေဟာမနောဒ္ဝရိကဇောဝိတိစိတ်အစဉ်နေဖြစ်ကြပါတယ်နော်မနောဒ္ဝရိကဇောဝိတိစိတ်အစဉ်တွေကဟရိယဝုဒ္ဓယောဂကိုမိတွယ်ပြီးဖြစ်ပေါ်တဲ့အတွက်သူတို့ဖြစ်တဲ့နေရာကစောင့်ပြီးဖန်းကြည့်လိုက်ရင်လွယ်လွယ်ကူကူနဲ့တွေ့တတ်တယ်။အဲဒီလိုကြည့်လိုက်တဲ့အပိုင်းမှာတချို့ယောဂီပုဂ္ဂိုလ်များကတော့နည်းနည်းလေးဇာပင်ဘုဒ္ဓတာလည်းရှိတာအကြောင်းတစ်ခုပါကောင်းပါလိမ့်မယ်လို့ယူဆရပါတယ်နော်။ဟရိယဝုဒ္ဓယောဂမှာမိတွယ်ပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘွင်စိတ်ရှိတယ်။ဒီအင်းရှင်ဘွင်စိတ်ကိုလည်းဘုရားရှင်ကိုရော်တိုင်ကပပဒရမိတံဘိက္ခေစိတ်တံစသည်ဖြင့်ပြို့ပြို့ပြက်တလဲလဲအယောင်တောက်ပမှုရှီချောင်းဟောထားပါတယ်ဟိုစိတ်က အယောင်ရှိတာလို့မဆိုလိုပါဘူးနော်အဲ့ဒီဘဝင်စိတ်ကြောင့်ဖြစ်ပေါ်သွားတဲ့စိတ္တဇယုတ်ကလတ္တိရှိတယ်အဲ့ဒီယုတ်ကလတ္တိတဲ့မှာယုတ်ကလတ္တိယုတ်ကလတ္တိမှာဝဏ္ဏတ္တခေါ်တဲ့ယူပါယုံပါတယ်အဲ့ဒီယူပါယုံရဲ့တောက်ပါမှုအဲ့ဒီစိတ္တဇယုတ်ကလတ္တိမှာလဲတိဇောတ္တပါတယ်တက်ခွဲလိုက်ရင်နော်အဲ့ဒီတိဇောတ္တကြောင့်သင်္ကေဖြစ်သွားတဲ့ယုတ်တွေကိုဥရိဇယုတ်လို့ခေါ်တယ်အဲ့ဒီဥရိဇယုတ်ကလတ္တိမှာလဲဝဏ္ဏတ္တယူပါယုံပါတယ်အဲ့ဒီဝဏ္ဏတ္တယူပါယုံရဲ့တောက်ပါမှုပဲဒါကတော့တင်စားပြောတဲ့စကားလို့မှတ်ပါနော်အဲ့တော့ဒီဘဝင်မနောအကြည်တက်ကလေးရှိတယ်ဒီအကြည်တက်ကလေးကြောင့်ဖြစ်ပေါ်လာတဲ့သီရိစာယုတ်တွေသင်္ကေဖြစ်ပေါ်လာတဲ့ဥရိစာယုတ်တွေမှာပါနေတဲ့ဝဏ္ဏတယူပါယုံကလည်းတောက်ပါတယ်သို့တော့ဒီဘဝင်မနောအကြည်တက်ကလေးကလည်းကြီးနေတဲ့သဘောရှိပါတယ်သူကအင်းရှင်စိတ်ဖြစ်တော့ဟရိယဝုဒ္ဓယုတ်ကိုမှီပြီးဖြစ်နေတယ်အဲ့ဒီအင်းရှင်ဘဝင်မနောအကြည်ဟာဝိဓိစိတ်တွေဖြစ်ရင်သူကရပ်သွားတယ်ဝိဓိစိတ်မဖြစ်ရင်သူပြန်ပေါ်လာတယ်ဘာဖြစ်လို့ပြန်ပေါ်နေရတယ်လို့မေးတော့အတိတ်ကဒီဘဝမှာဖြစ်ပေါ်နေတဲ့ဝိဘယုတ်နံတွေကိုဖြစ်စေတတ်တဲ့အကြောင်းကံကမကုံသေးဘူးဆိုလို့ရှိရင်သူပြန်ပြန်ပြီးတော့ဒီကံရဲ့ဆွင့်ကြောင့်ပေါ်လာတယ်။ဘဝမှာစိတ်အစဉ်မပြတ်စဲအောင်ဘဝဤအကြောင်းတရားအဖြစ်နဲ့ယက်တည်ပြီးတော့ဆက်လက်ဖြစ်ပေါ်နေတဲ့စိတ်ဖြစ်ခြင်းကြောင့်ဘောဓအင်္ဂံဘဝင်္ဂံဆိုပြီးတော့ဘဝရဲ့အကြောင်းတရားအဖြစ်နဲ့သူ့ကိုနာမည်ပေးထားတယ်။ဘဝင်ဆိုတာဘာပြောတာလဲ။ဘဝရဲ့အကြောင်းလေးပဲနော်။ဘဝမှာစိတ်အစဉ်မပြတ်စဲဖို့ရန်အတွက်အကြောင်းတရားဖြစ်တဲ့စိတ်လို့ဆိုလိုပါတယ်နော်အတိတ်ကကံကစီမံဖန်တီးပေးထားတာပဲအဲ့ဒီဘဝင်မနောအကြည်လေးကကြည်နေတော့ဉာဏ်ကကိုစဉ်းကျင်နေတဲ့ယောဂီတော်ကောင်းကဘဝင်မနောအကြည်ရှိရာခုနကဟရိယဝုဒ္ဓအာယုံဟရိယဝုဒ္ဓဘက်သို့လှမ်းပြီးစိုက်ပြီးကြည့်လိုက်တဲ့အခါယုံပိုင်းကိုစနစ်တကျမရှိတတ်သေးဘူးဆိုလို့ရှိရင်တော့ထိုချင်းခါမှာဟရိယဝုဒ္ဓယောကိုမိတွေ့ပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘဝင်မနောအကြည်ကိုတွားပြီးတွေ့တတ်တယ်။အဲ့ဒီဘဝင်မနောအကြည်ကမှန်လေးပဲ။မိမိမျက်နှာရှိမှမှတ်တချက်ရှိပြီဆိုရင်မှန်တယ်မှာအရေးတွေလမ်းမထင်ဘူးလား။ထင်နေတယ်။အဲ့ဒီပုံစံအတိုင်းပဲမိမိကဒီအာနာပါနပရိဘကနမိတ်ကိုအာရုံယူပြီးတော့သမာဓိထရောနေတာဖြစ်တော့ဟရိယဝုဒ္ဓရှိရာဘက်ကိုနှမ်းကြည့်လိုက်တဲ့အခါဘဝင်မနောကြီးကိုတွားတွေ့တတ်တယ်။တွေ့လိုက်ပြီဆိုလို့ရှိရင်ဒီဘဝင်မနောကြီးမှာဒီအာနာပါနပရိဘကနမိတ်ကြီးကလည်းလာပြီးတော့ထင်နေတတ်တယ်။ထင်လိုက်တဲ့အချိန်ကကြတော့တချို့ယောဂီများကဘုဒ္ဓမရှိရင်ဘာပြောလဲနှခေါင်းနှာတိပြအဝမှာရှိနေတဲ့နမိတ်ကြီးကအဲ့ဒီနှလုံးနဲ့ကိုဝင်ဝင်နေတယ်ဆိုပြီးတချို့ကဒီလိုလာပြောတယ်ဝင်သွားတာဟုတ်သလားမဟုတ်ဘူးဒီပရိဘကနမိတ်အာယုံကဒီဘဝင်မနောအကြည့်မှာလာထင်နေခြင်းဖြစ်တယ်ဒီပိုင်းကတော့ယောဂီမဟုတ်ကိုဘယ်မှာပို့ပြီးသဘောပေါက်တာတလဲလို့မေးရင်တော့နံကမထန်ရှုတဲ့အပိုင်းရောက်ရင်ပို့သဘောပေါက်တာပါတယ်ဥပမာမိမိကအလွန်တွေ့တံမင်မော့နေတဲ့စိဏကကလေးတရားမိမိမှာရှိတယ်ဆိုကြပါစို့နော်စိဏကအပေါ်မှာတွေ့တံမင်မော့နေတဲ့ဒီလောဘလေးကိုလောဘဥဆောင်နေတဲ့နံတရားလေးတွေကိုသိသိနေတယ်ဆိုလို့ရှိရင်ဒီမွေမနောအကြည့်လေးကိုသိသိပြီးတော့မိမိနှစ်သက်မြန်နှုတ်နေတဲ့ဒီစိဏကကလေးကိုလှမ်းအာယုံယူလိုက်တဲ့အခါမှာဒီစိဏကကဟိုတိတာထဲမှာရှိခြင်းလည်းရှိပါစေနော်လှမ်းအာယုံယူလိုက်ရင်အဲ့ဒီစိဏကအာယုံလေးကဒီမွေမနောအကြည့်မှာလာလာပြီးတော့ပေါ်နေတယ်အဲ့ဒီပုံစံအတိုင်းပဲဘုရားနဲ့စိတ်ကအပြင်းသွားတာမဟုတ်ပါဘူး။အာယုန်လေးကဒီဘဝမနောအကြည့်မှာလာလာပြီးတော့ထင်တယ်တော့မဟုတ်ဓဝရနှစ်ခုမှာပေါ့စက္ခုဓဝရမနောဓဝရခေါ်တဲ့ဒီဘဝမနောကြီးကိုမနောဓဝရလို့လည်းခေါ်ပါတယ်။စက္ခုဓဝရမနောဓဝရခေါ်တဲ့ဒီဓဝရတွေမှာလာလာပြီးတော့ထင်တယ်။ဆញ្ញဆញ្ញဓဝရတွေမှာဆញ្ញဆញ្ញအာယုန်လေးကလာလာထင်တာပါ။အဲ့ထင်တဲ့အခါမှာဒီအာယုန်လေးကိုလှမ်းလှမ်းပြီးသိနေတဲ့စိတ်တွေပေါ်တာပဲ။စိတ်ကအပြင်းထွက်သွားတာဟုတ်သလား။မဟုတ်ဘူးနော်။အပြင်းအာယုန်လေးကအာယုံအမျိုးမျိုးကတာလင်ဒီဆိုင်ရဆိုင်ရဒွါရတွေမှာလာပြီးရိုက်ခတ်နေတဲ့အတွက်ဒီအာယုံတွေဟာဒီဒွါရတွေမှာလာလာပြီးထင်နေတာဖြစ်တယ်နော်အဲ့ဒီအတိုင်းပဲဒီအာနာပါနပရိဘကနမိတ်ကလေးကိုနှမ်းပြီးဆင်ញင်လိုက်တဲ့သရောကောင်းကလည်းဒီကြည်လင်တော့ဗနေတဲ့ဘဝင်မနောအကြည်ရှိရာဟရိယဝုဒ္ဓဘက်ကိုလှမ်းကြည့်လိုက်တဲ့အခါဘဝင်မနောကြီးမှာဒီအာနာပါနပရိဘကနမိတ်ကြီးကိုတော့တွေ့နေတတ်တယ်နာတိပြမှာရှိနေတဲ့အာနာပါနပရိဘကနမိတ်နဲ့ဘဝင်မနောကြီးအားတစ်ဆင့်တည်းဖြစ်နေတယ်ဆိုပြီးတချို့ကတော့ဘုဒ္ဓတမရှိတော့ဒီလိုလက်လာပြီးတော့ပြောကြတယ်။တကယ်တစ်ဆင့်တည်းတော့ဟုတ်သလား။မဟုတ်ဘူးနော်။နမိတ်ကဒီဘဝင်မနောအကြီးမှာတွားပြီးတော့ထင်ဟနေခြင်းသာဖြစ်တယ်။ဥပမာမှန်ရှိမှမိမိရလိုက်တယ်မိမိရဲ့မျက်နှာရည်ဒီမှန်နေမှမထင်ဘူးလား။ထင်တယ်။မှန်နေရှိတဲ့မျက်နှာရည်နဲ့မိမိနဲ့တစ်ဆင့်တည်းလားလို့မေးရင်တစ်ဆင့်တည်းတော့မဟုတ်ဘူးနော်။တစ်ဆင့်တည်းမဟုတ်ပေမဲ့လို့မှန်တယ်မှာဒီမိမိရဲ့မျက်နှာရည်တွေမထင်ဘူးလားလို့မေးရင်တော့ထင်နေတယ်အဲ့ဒီပုံစံအတိုင်းပဲကိုယ်လည်းပဲဒီတိုင်းမှာဒီပရိဘကနမိတ်ကြီးကအဲ့ဒီမှာတော့ထင်နေတတ်ပါတယ်အဲ့ဒီလိုထင်ရင်တော့ဘာထုတ်လဲတိုင်းကကိုဆင်းရင်းတဲ့နေရာမှာပို့ပြီးတော့ကူသွား ပထမတော့ဉာဏ်ကသိမထက်သိရင်ဇင်္ဂါလေးတွေကိုတလုံးစီစဉ်းမြင်ကြည့်ရတယ်ဝိတ္တဝိစာရပိဋိဒုက္ခဧကဂရဘာဖြစ်လို့လဲဒီဇင်္ဂါလေးတွေကဒီဘွေမနောအကြည်ကိုအစွတ်ပြုတ်ပြီးတော့ဟရိယဝုဒ္ဓယုတ်ကိုမိတွဲပြီးဖြစ်ပေါ်သွားကြတယ်လမ်းပြီးစဉ်းမြင်လိုက်တဲ့အချိန်ကမှဒီဘွေမနောကြည်လေးရပြီးတော့ဒီဇင်္ဂါလေးတွေကဖြစ်ပေါ်နေတယ်ဖြစ်ပေါ်တဲ့အချိန်ကမှတလုံးစီဖြစ်သလားပြန်သူဖြစ်သလားလို့မေးရင်တော့ဘုဝင်လင်းလင်းပြောရင်တော့သူကပြန်သူဖြစ်တဲ့တရားတွေပါသို့တော်လည်းယောဂီကညံမထက်သိရင်ငါးခုလုံးကိုပြန်သူဆင်းရင်းနေတဲ့စွမ်းအားမရှိဘူး။စွမ်းအင်မပြည့်ဝခင်မှာတလုံးစီကိုဒီနေ့ကြာကြာသိအောင်ဆင်းရင်းရတယ်။ဘယ်ခါမှဆင်းရင်းမလဲလို့မေးရင်တော့အာဓိကမိကစအတ္တုဆယောဂီပုဂ္ဂိုလ်များသည်ဇံဝင်စားမှုများပါသည်ဇိုင်းကဆင်းရင်းမှုနည်းပါသည်ဆိုပြီးဒီစည်းကမ်းသမချက်ကိုအထက်ကရာဆရာတော်ကပေါ်ပြထားပါတယ်။အဲဒါကြောင့်စအတ္တုဆပုဂ္ဂိုလ်များကတော့ဒီဇံသမารိကိုခိုင်ကအောင်တဏှာကြီးတော့အနည်းဆုံးတော့ထိုင်နေထိုင်နေလေ့ကျင့်ရတယ်။တဏှာကြီးကြော်လောက်တဲ့အချိန်ခါကျမှဒီဇိုင်းကားကိုဆင်းရင်းနဲ့လုံငန်းရက်ကိုပြန်စပါ။အဲဒီလိုဆင်းရင်းမှများလာပြီဆိုလို့ရှိရင်မထင်ရှားခင်အာနာပါနကိုပြန်ရှုလိုက်။ပြန်ရှုလိုက်ထိုချင်းကမှဒီပရိဘကအာနာပါနပရိဘကနမိတ်ကမပြောက်သွားပါဘူး။ချက်ချင်းမပြောက်သွားဘူး။အာနာပါနပရိဘကနမိတ်မှာစိတ်ကိုညင်ဝဆော့ကပ်ပြီးတည်တော့အောင်နစ်တော့အောင်ပြန်ပြီးရှုလိုက်။တော်လေးငြိမ်လာပြီနှက်သွားပြီဇိုင်းကလေးကထင်ရှားလောက်ပြီဆိုတော့မှပြန်ပြီးတခါကြည့်အဲဒီလိုတက်ခတ်တက်ခတ်ရှုပါများလာရင်နောက်တော့ဒီဇိုင်းက၅ခုကတလုံးစီထင်ရှားရှားတွေ့မယ်နောက်တော့ပြိုင်းသူထင်ရှားရှားတွေ့လာလိမ့်မယ်အဲဒီလိုပြိုင်းသူထင်ရှားရှားတွေ့ပြီဆင်းရဲလို့ရပြီဆိုလို့ရှိရင်တော့ဝတိဘောတော်လေးနိုင်သွားပြီနိုင်တဲ့အချိန်ခါမှာမိမိကမကျင်နပ်ဘူးဆိုလို့ရှိရင်တော့ဆက်လက်ကျင်နိုင်တဲ့သဘောတွေရှိပါတယ်ဝင်စားခြင်းတဲ့အချိန်ခါမှာအချိန်မျိုးဝင်စားလို့ရအောင်ဆက်ပြီးလက်ကျင်ပါထားခြင်းနဲ့အချိန်ခံမှလည်းအချိန်မြင့်ထလို့ရအောင်လေ့ကျင့်ပါဝတိဘောနိုင်နေအောင်လေ့ကျင့်ရနော်အဲဒီလိုလေ့ကျင့်လိုက်တဲ့အချိန်ခံမှဒိဋ္ဌံကြည့်ရတယ်တဏှာဤဒိဋ္ဌံရင်တဏှာဤရအောင်ကြိုးစားရတယ်နဏှာဤဒိဋ္ဌံရင်လည်းနဏှာဤရအောင်ကြိုးစားရပါတယ်အဲဒီလိုဆင်းခြင်းတဲ့အပိုင်းလေးမှမနောဒရဝဇ္ဇလို့ခေါ်တဲ့အဝဇ္ဇနဲ့ဆင်းခြင်းတဲ့အပိုင်းကိုတော့အဝဇ္ဇနဝတိသောရီနဲ့ဆင်းရင်းတဲ့အပိုင်းပစ္စဝခဏသောမြတ်နဲ့ဆင်းရင်းတဲ့အပိုင်းကိုတော့ပစ္စဝခဏဝတိဆိုပြီးဒီဇိုင်းကကိုဆင်းရင်းတာကိုနှစ်မျိုးခွဲပြီးဖွင့်ထားပါတယ်။အခြင်းမျိုးဝင်စားလို့ရအောင်လေ့ကျင့်တာကသမပစ္စနာဝတိအခြင်းမျိုးထားလို့ရအောင်လေ့ကျင့်ထားတာကဥထာဏဝတိအတိတဏှာဤဒိဋ္ဌံရဲ့တဏှာဤရအောင်တမိနိဒိဋ္ဌံလည်းတမိနိရအောင်လေ့ကျင့်တဲ့သဘောကတော့အဋ္ဌာဏဝတိလို့ခေါ်ပါတယ်ပေါင်းလိုက်တော့ဝတိဘောဘယ်နှပါလဲ၅ပါးအဲ့ဒီဝတိဘောငါတ္တနိုင်နေအောင်ဒီပရမဇန်သမารိကိုလေ့ကျင့်ရတယ်